Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရ2018ခုနှစ်ဇွန်လ18ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်တင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံအတွင်းတရားမဝင်ဝင်ဖို့ကြိုးစားသူတွေအမိသားစုတွေထံကနေကလေးတွေကိုတကွဲပြားစီထင်းထင်းထားတဲ့အတွက်သမရထွတ်မဆိုးရအပေါ်ဝေဖန်မှုတွေကြီးထွားလာနေပါလေ။ကုလသမဂ္ဂအတွင်းမှုကြွေမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဟာဒီကနေ့ရခိုင်ပြည်နယ်အတွင်းကလူမှုအသိုင်းအဝိုင်းတွေနဲ့တွေ့ဆုံခဲ့ပါလေ။ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေရဲ့မကြသေးခင်ကပြီးသွားတဲ့ဆွီဒင်နဲ့ကိုရီးယားပွဲစဉ်မှာတော့ဆွီဒင်ကတကူးကူးမရှိနဲ့အနိုင်ရသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်တင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းထုတ်လွှင့်မဲ့ထိတ်တန့်ရောက်သတင်းကတော့ရခိုင်မြောက်ပိုင်းကလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့လူခွင့်ရဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအီအယ်ဟူစိန်ကဝေဖန်ပြောကြားလိုက်ပါတယ်
There are clear indications of well-organized, widespread, and systematic attacks continuing to target the Rohingya in Rakhine State as an ethnic group.
တရင်ပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီတရင်နဲ့အတူရှစ်လေးလုံးပါတီရဲ့အမည်အလံနဲ့အမှတ်တံဆိပ်တို့ကိုပြန်လည်ပြင်ဆင်ပေးဖို့ရွေးကောက်ပွဲကော်မရှင်ကအကြောင်းပြန်ကြားတဲ့အကြောင်းမြမလက်ရေးစင်အာကစားတမဟောင်းတွေရဲ့ကပဖလားဘောလုံးပြိုင်ပွဲတုံသက်ချက်ထိုင်းနိုင်ငံမှာလှုပ်လာလှုပ်ကြတဲ့မြမလူသမားတွေနဲ့ပတ်သက်လို့မှတ်ပုံတင်ခြင်းလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်တဲ့အကြောင်းကြေညာလိုက်တဲ့တရင်ဆတဲ့တရင်လွှာတွေကိုတင်ဆက်ပေးသွားမှာပါ။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်ရဲ့လူမှုကြည့်ကြိုက်ဆိုင်ရာဥပဒေကိုအခုသတင်းပတ်အတွင်းကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အောက်လွှတ်တော်မှပြင်ဆင်နေကြတဲ့အချိန်မှာပဲအထောက်ထားမှာပါပဲတိုင်းပြည်တွင်ဝင်လာကြသူတွေရဲ့ရင်သွေးတွေကိုမိဘအနေနဲ့တကွဲတပြားစီခွဲခြားထိန်းသိမ်းထားတဲ့ကိစ္စကိုတမရထရမဆိုရကအခုခံကာကွယ်နေပါတယ်။တချိန်ကအသုံးနှဲခဲ့တဲ့ဥပဒေကိုကန့်တွယ်ပြီးအမေရိကန်မှာခလုံးဝင်လျှောက်ထားသူတွေနဲ့တရားမဝင်ဝင်ရောက်လာသူတွေရဲ့မိသားစုတွေကိုတကွဲတပြားစီထိန်းသိမ်းထားမှုကိုပုံမှန်လွတ်ကင်လာနေတာဖြစ်ပါတယ်။မေလကုန်အထိသတင်းပတ်6ပတ်ကြာတဲ့ကာလအတွင်းအရွယ်မရောက်သေးတဲ့ကလေးငယ်ပေါင်း2000ဝန်းကျင်လောက်ကိုမိသားစုတွေနဲ့ခွဲပြီးထိန်းသိမ်းထားခဲ့တဲ့အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောပါတယ်။ကလေးငယ်တွေကိုထိန်းသိမ်းစခန်းအတွင်းမှာကောင်းမွန်စွာထိန်းသိမ်းထားတဲ့ဗီဒီယိုမှတ်တမ်းကိုလည်းအမေရိကန်အစိုးရကထုတ်လွှင့်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ဝင်လာသူတွေအပေါ်လုံးဝသီးမခံတဲ့ policy ချမှတ်ကန့်တွယ်နေတဲ့သမရထအစိုးရအပေါ်မကျေနပ်မှုတွေကြီးထွားလာနေပါတယ်။မိဘတွေကိုဟန်တားဖို့အတွက်ကလေးငယ်တွေအပေါ်ဖိနှိပ်ညှဉ်းပန်းခြင်းဟာလွန်ကဲတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာအီရိုက်အယ်ဟူစိန်ကတင်းလာနေမှာပြောပါတယ်
။အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်600ကျော်တို့လိုက်ပါလာတဲ့ကယ်ဆယ်ရေးသင်္ဘောတွေကိုမနစ်တင်းငွေနေနေမှာစပိန်နိုင်ငံကကန့်ကွက်ခွင့်ပေးလိုက်ပါတယ်။နေစီမချာဆရာဝန်များအဖွဲ့ရဲ့ Aquarius သင်္ဘောကဗလန်စီယာစိတ်ကမ်းမှာကန့်ကွက်ခဲ့တာပါ။သင်္ဘောပေါ်မှာလိုက်ပါလာသူတွေကိုတော့စကပြန်နေဆရာဝန်တွေရဲတပ်ဖွဲ့ဝင်တွေအပါအဝင်ချက်ချင်းဒီဝန်ထမ်းတွေနဲ့အကူအညီပေးရလို့သား2300ကျော်တို့ကကြိုဆိုခဲ့ကြပါတယ်။အီတလီနဲ့မော်တာနိုင်ငံတို့မှာကန့်ကွက်ခွင့်ညှင်းပယ်ခံခဲ့ရပြီးတဲ့နောက်သတင်းတစ်ပတ်အကြာမှာရွှေပြောင်းအခြေချသူတွေစပိန်ကိုရောက်လာတာဖြစ်ပါတယ်။ Aquarius သင်္ဘောပေါ်မှာတော့ရွှေပြောင်းအခြေချသူ100လောက်လိုက်ပါလာတာပါ။လူတွေအပြည့်အချက်ဖြစ်မနေဖို့အတွက်တခြားသူတွေကိုအီတလီစစ်တပ်သင်္ဘောစင်ကခွဲပြီးတော့ခေါ်ယူတာဖြစ်ပါတယ်။ရောက်ရှိလာကြတဲ့ရွှေပြောင်းအခြေချသူတွေကိုကနဦးစစ်စစ်ချက်တွေအရတော့အပြင်းထန်ဒဏ်ရာရတာမျိုးနာမကျန်းဖြစ်တာမျိုးမတွေ့ရပါဘူး။အများစုကတော့အရွယ်ရောက်ပြီးသူအမျိုးသားအမျိုးသမီးတွေဖြစ်ပြီးကိုဝင်ဆောင်ခုနှစ်ဦးပါပါတယ်။ကလင်းငယ်တွေနဲ့ဆဲကျော်သက်တွေလည်းပါပါတယ်။ဆာဟာရဒေသနာရတောင်ပိုင်းအာဖရိကဒေသကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကနိုင်ငံပေါင်း26နိုင်ငံကဖြစ်ပြီးအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတို့ကလူတွေလည်းပါတယ်လို့ဒီမချာဆရာဝန်များအဖွဲ့ကပြောပါတယ
်ပပူဝနယူဂီနီနိုင်ငံတောင်ပိုင်းဟိုက်စ်လန်ခရိုင်မှာအကြမ်းဖက်စုပမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တိုင်းပြည်အရေးပေါ်အခြေအနေကြီးညာလိုက်ပါတယ်ခရိုင်မြို့တော်မန်ဒီမှာဒေါသထွက်နေကြတဲ့ဆန္ဒပြသူတွေကပြည်내အုပ်ချုပ်ရေးမှူးဝီလျံပိုဝီရဲ့အိမ်အပါအဝင်အဆောက်အဦအတော်များများကိုပြီးခဲ့တဲ့သတင်းပတ်အတွင်းမိရှု ပြည်ပစ္စည်းတွေကိုလူယူခဲ့ကြပါတယ်2019ခုနှစ်ရွက်ကောက်ပွဲရလာတဲ့ပတ်သက်လို့ပြည်내အုပ်ချုပ်ရေးမှူးဝီလျံပါဝေးကရုံးတော်မှာဥတက်လျှောက်ထားတာကိုတရားရုံးကပယ်ချပြလိုက်တဲ့နောက်မှာအခုလိုဆန္ဒပြမှုဖြစ်ပေါ်ခဲ့တာပါနိုင်ငံတော်လေကြောင်းလိုင်းကလေရင်တစင်းကိုလည်းဆန္ဒပြသူတွေကမိရှုဖြစ်စေခဲ့ကြပါတယ်ဝန်ကြီးချုပ်ပီတာအိုနီကတိုင်းပြည်ကို6လအရေးပေါ်အခြေအနေကြေညာလိုက်တယ်လို့ခရိုင်အတွင်းမှာလက်နက်ကင်တပ်ဖွဲ့တွေကိုချထားလိုက်ပြီးခရိုင်အစိုးရအဖွဲ့ကိုလည်းဖျက်သိမ်းလိုက်ပါတယ်ဝန်ကြီးချုပ်ကရဲဝန်ထမ်းဟောင်းသောမတ်စ်အဲလူကိုဖွဲ့စည်းပုံအရအုတ်ချုပ်ခွင့်အာဏာလွှဲအပ်ပေးလိုက်ပါတယ
်။ကိုလံဘီယာနိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့လက်ရဝါဒီလွှတ်တော်အမတ်အီဗန်ဒူကေနိုင်ရခဲ့ပြီး2016ခုနှစ်ကအရင် FPRC သဘုံတွေနဲ့ရထားတဲ့ငင်းချမ်းရေးစာချုပ်ကိုပြန်လည်ပြင်ဆင်မယ်လို့ကတိပြုလိုက်ပါတယ်။ဒုတိယအကြိမ်ပြန်ကျင်းပတဲ့နောက်ဆုံးအကြော့မဲပေးပွဲမှာလက်ဝဲသဘုံဟောင်းဘူကိုတာမြို့တော်ဝင်ဟောင်းဂတ်စတာဘိုပီထရိုကိုလက်ရဝါဒီအီဗန်ဒူကေကထောက်ခံမဲ54ရာခိုင်နှုန်းကန့်ကွက်မဲ52ရာခိုင်နှုန်းနဲ့အနိုင်ရတာပါ။ပြိုင်ဘက်ပီထရိုကတော့ FPRC သဘုံနှုန်းနဲ့ငင်းချမ်းရေးသဘောတူညီချက်ကိုထောက်ခံသူပါ။မြေလွတ်မြေရိုင်းတွေကိုချွတ်တက်တဲ့လက်သမားတွေကိုခွဲပေးဖို့နောက်နိုင်ငံမှာရုပ်ကျွင်းလောင်စာအသုံးပြုမှုကိုလျှော့ပြီးပြန်ပြင်းပြဲဆွန့်ရင်အသုံးပြုရေးပြောင်းလဲဖို့လို့နဲ့စီယုံခဲ့တာပါအနိုင်ရခဲ့တဲ့အီဗန်ဒူကေကတော့ရုံးကန်နေရတဲ့ကိုလံဘီယာစီးပွားရေးမှာလုံတာကင်နာအခြေအနေမျိုးပိုဖြစ်လာဖို့ကတိပြုထားပါတယ်မတ်စ်ဝါဒီ FPRC သဘောဟောင်းနေနဲ့ငင်းချမ်းရေးသဘောတူညီချက်ကိုလည်းသူကပြုပြင်ပြောင်းလဲလိုနေတာဖြစ်ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအခမ်းပြင်းတဲ့စစ်တွေမျိုးကိုတနင်္ဂနွေနေ့ကရောက်လာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘော့ဂနာဟာဒီကနေ့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမှုအသိုင်းအဝိုင်းနေနဲ့တွေ့ဆုံခဲ့ကြောင်းမောင်တော့ခင်အုပ်ချုပ်ရေးမှူးဦးရထွက်က VOA ကိုပြောပါတယ်
တော်ပြသွားတယ်၊တင်းချောင်းတောင်းသွားတယ်၊တင်းကျန်းရုံမျိုးမှာသတိကွန်မြူနတီဖြစ်စင်မှာတိကျမှုရှိတဲ့သတိကွန်မြူနတီနဲ့တွေ့တယ်။အစ္စလာမ်ရဲ့ရိုးရတဲ့တိုင်းသားရဲ့နောက်ဟိန္ဒူရဲ့တော့ဖြစ်စင်မှာတိကျမှုရှိတဲ့သတိကွန်မြူနတီကမိသားစုဝင်တွေနော်အသက်ခံရတဲ့လူတွေနော်ဒါခုခံရတဲ့လူတွေအဲသူရဲ့ဒီကောင်ကမိသားစုဝင်တွေနဲ့တွေ့တာနော်အဲ့ဒါပြီးတော့ကန်တော်ပြေလာကြည့်လဲဒီကဒီကနေပဲဖြစ်ဖြစ်ပြတ်သွားမှာ
အထူးကိုယ်စားလှယ်မစ္စဘူဂန်နာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူအပါအဝင်စိုးရအဖွဲ့တာဝန်ရှိသူတွေနဲ့တနင်္ဂနွေနေ့ကတွေ့ဆုံခဲ့တယ်လို့စစ်တွေမြို့နာကတက်ခဲ့ပြီးမွတ်စလင်ဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုပေးခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်မစ္စဘော့ဂနာနဲ့အဖွဲ့ဟာတနင်္ဂနွေနေ့မှာပဲမြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းကိုတွားရောက်လည်လာခဲ့ပြီးညနေပိုင်းမှာ AMP ရခိုင်အမျိုးသားပါတီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ရေး AMP ရဲ့သဘောထားကိုအထူးကိုယ်စားလှယ်ကအဓိကထားမေးမြန်းခဲ့တယ်လို့ AMP တာဝန်ရှိသူတွေကတွေ့ဆုံမှုအပြီးမှာ VOA ကိုပြောပြခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်အဖြစ်ဧပြီလနောက်ပိုင်းမှာစတင်တာဝန်ပေးအပ်ခံခဲ့ရတဲ့မစ္စဘူဂနာဟာဇွန်လ12ရက်နေ့ကမြန်မာနိုင်ငံခီးစဉ်ကိုစတင်ခဲ့တာမှာ23ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်းမေအောင်လည်းနဲ့လည်းဇွန်လ15ရက်နေ့မှာတွေ့ဆုံခဲ့ပါတယ်မစ္စဘူဂနာဟာမြန်မာနိုင်ငံခီးစဉ်ပြည်ဆောင်တာနဲ့ဘင်္ဂလားဒေ့ရှ်ကိုခီးဆက်မှာဖြစ်ပါတယ်
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစည်ရေးလက်ချက်မှုတွေကိုရပ်ဆိုင်းဖို့ဖြစ်လာနိုင်ခြင်းအပေါ်တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကသတိထားတုံ့ပြန်ကြပြီမယ်လို့လဲဩဇာကြီးတဲ့သမ္မတအကြံပေးတဦးကတော့စတင်အကောင့်ထဲဖော်လာနေပြီဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်အဖြစ်ရှုမြင်ထားပါတယ်။ကမ္ဘာတဝန်းကအမေရိကန်စစ်အခြေစိုက်စခန်းတွေကစစ်သည်မော်တွေတိုက်လေရင်တွေတပ်ဖွဲ့ဝင်တွေပါဝင်တဲ့ပူးရဲစည်ရေးလေ့ကျင့်မှုကြီးတွေကိုစိုက်ငတ်မဲ့ကြီးညာချက်ကဒီသတင်းပတ်ထံမှာထွက်ပေါ်လာနိုင်တယ်လို့အမည်မဖော်တဲ့အစိုးရသတင်းရှင်းမြစ်တွေကိုကိုးကားပြီးတောင်ကိုရီးယားယုံဟပ်သတင်းကဖော်ပြပါတယ်။ဒါပေမဲ့ပုံမှန်ပူးရဲလေ့ကျင့်မှုတွေကတော့ဆက်လုပ်သွားမယ်လို့လည်းယုံဟပ်သတင်းမှာရေးသားထားပါတယ်ရှင်
။ကမ္ဘာဖလားဘောလုံးပွဲစဉ်တွေရဲ့9ရက်မြောက်နေ့အဖြစ်ရုရှားနိုင်ငံမှာဒီကနေ့ဆက်လက်ကျင်းပတာမှာမကြသေးခင်မိနစ်ပိုင်းအတွင်းကပြီးဆုံးသွားတဲ့အုတ်စု F ကဆွီဒင်နဲ့တောင်ကိုရီးယားတို့ရဲ့ ပွဲစဉ်မှာဆွီဒင်ကတကူးကူးမရှိနဲ့အနိုင်ရသွားပါတယ်။မကြာခင်မိနစ်ပိုင်းအတွင်းကစားကြတော့မယ့်ဒုတိယပွဲစဉ်မှာတော့အုတ်ဆူဂျီကဘယ်လ်ဂျီယမ်နဲ့ပနမအသင်းတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီကနေ့အတွက်နောက်ဆုံးပွဲစဉ်ကိုတော့အုတ်ဆူဂျီကပဲတူနီရှားနဲ့အင်္ဂလန်အသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့လက်ရှိချန်ပီယံဂျာမနီနဲ့မက္ကဆီကိုပွဲစဉ်မှာတော့မက္ကဆီကိုအသင်းကတကူးကူးမရှိနဲ့အနိုင်ရသွားပါတယ်။ဂျာမနီအသင်းပွဲဥဒ်မှာအခုလိုမက္ကဆီကိုအသင်းကိုရှုံးခဲ့တာကြောင့်ဘောလုံးလောကအတွက်အားအသင့်စရာဖြစ်သွားခဲ့ပါတယ်။ဂျာမနီအသင်းဟာချေပေါ်အောင်ကောင်းကောင်းကစားနိုင်ခဲ့ခြင်းမရှိပါဘူးဒီနေ့မှာချန်ပီယံဖြစ်မယ်လို့တိပေးခံထားရတဲ့အသင်းတစ်သင်းဖြစ်တဲ့ဘရာဇီးဟာလည်းမနေ့ကဩစတြေးလျနဲ့တကိုးစီတည်ဖြစ်သွားခဲ့ပါတယ်ဘရာဇီးအသင်းအနေနဲ့အကွက်ကြကြတွတ်တွလေးတစ်ဖက်အသင်းကိုဖိကစားနိုင်ခဲ့ပေမဲ့အနိုင်ကိုကိုထပ်မသွင်းနိုင်ခဲ့ပါဘူးအခုနေ့မှာကစားခဲ့တဲ့အုပ်စုပထမပွဲဥတဲ့ကစားပွဲတွေမှာနာမည်ကြီးအသင်းတွေရှုံးတဲ့အသင်းကရှုံးတည်ကြတဲ့အသင်းကကြဖြစ်နေတာကြောင့်ထိတ်တန့်အသင်းတွေကန့်ခေတဲ့နှစ်ဖြစ်မလားဆိုတဲ့ထင်ကြည်ပေးပြောဆိုမှုတွေထွက်ပေါ်နေပါတယ်
ပြီးခဲ့တဲ့လတော့ငါဖြစ်ပွားခဲ့တဲ့ဂွတ်တီမာလာမိထောင်ပေါက်ကွဲမှုအတွင်ပျောက်ဆုံးသွားခဲ့တဲ့လူ200နီးပါးကိုရှာဖွေစစ်ဆေးနေမှုကိုရပ်တန့်လိုက်ပါပြီ။ဂွတ်တီမာလာနိုင်ငံကဖွေကိုမိထောင်ပေါက်ကွဲမှုအတွင်လူ130သေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကအတည်ပြုပါရတယ်။ San Miguel Los Lotines နဲ့ El Rodeo ရပ်တွင်မှာလူနေထိုင်ဖို့မဖြစ်နိုင်တဲ့အပြင်အန်ဒီယယ်လည်းများလွန်းလာကြောင်းရှာဖွေစစ်ဆေးမှုတွေကိုရုတ်သိမ်းလိုက်တဲ့အကြောင်းဂွတ်တီမာလာအရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့ကမနေ့တနင်္ဂနွေနေ့တုန်းကပြောဆိုထားပါတယ်
။ဂျပန်နိုင်ငံအနောက်ပိုင်းမှာအင်အားပြင်းအားကြီးတဲ့ငလျင်တစ်ခုဒီကနေ့တင်းလာနေမှာလှုပ်ခတ်သွားတာကြောင့်အနည်းဆုံးလူ3ယောက်သေဆုံးပြီးတော့တခြားလူ90လည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒေသဆန်တော်ချိန်မနေ့၈နာရီလောက်မှာအိုဆာကာမြို့ကိုဗဟိုပြုပြီးပြင်းအား6.1မက်ဂနီကျူးနဲ့လှုပ်ခတ်သွားခဲ့တာဖြစ်ကြောင်းဂျပန်မိုးလေဝသအေဂျင်စီကပြောပါတယ်။ငရင်လန်ကြောင့်ဘူရာယုံတချို့ပျက်စီးသွားတာကြောင့်လူကျက်တဲ့ရုံတက်တဲ့အချိန်မှာပဲယထာလန်ကြောင်းတွေရထားခဲ့ရပါတယ်။ငရင်တန်ကြောင့်နံရံတွေပြိုခဲ့ပြီးမိလောင်တာအဆောက်အဦတွေနဲ့ရေပိုက်ပေါက်ကွဲတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်။
တင်းလာနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကြီးထိုက်တူကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးအရေးယူမယ်လို့ပြောနေပေမဲ့ဒီဆောင်ရွက်ချက်တွေအပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူစိန်ကဝေဖန်ပြောကြားလိုက်ပါတယ်။ဒုက္ခသည်တွေနေရပြန်ရေးမှလည်းလူခွင့်ရေးစောင့်ကြည့်စစ်ဆေးခွင့်တွေမရှိပဲမဖြစ်နိုင်ဘူးလို့ထောက်ပြပါတယ်။ဒီအကြောင်းကိုကိုသားညွန့်ဦးကပြောပြမှာပါ
။မြန်မာနိုင်ငံအပေါ်ဝင်ကမ္ဘာနိုင်ငံချို့ဟာကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်သက်မခံတဲ့အပေါ်ဒီကနေ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်စည်းဝေးဖွင့်ပွဲမှာလူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးကဝေဖန်ရှုံ့ချပါတယ်။မြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်မှာသာမကကချင်နဲ့ရှမ်းပြည်နယ်ထိပါလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်နေတယ်ဆိုပြီးတော့လေကုလသမဂ္ဂမဟာမင်းကြီးဇာယီဟူစိန်ကသူ့ရဲ့မိကုံးထဲမှာထည့်ပြောပါတယ
် As the council is aware there are clear indications of well organized widespread and systematic attacks continuing to target the Rohingya in Rakhine
လူခွင့်ရေးကောင်စီအနေနဲ့သတိပြုမိပါလိမ့်မယ်ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ Rohingya တွေဟာလူမျိုးနွယ်စုတစုအနေနဲ့ပြစ်မှတ်ထားခံရပြီးအစီအစဉ်တကျကြေကြေပြန့်ပြန့်တိုက်ခိုက်ခံနေရတယ်ဆိုတာပါဥပဒေစံနှုန်းသတ်မှတ်ချက်အရဆိုရင်တော့ဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုအတိဖြစ်နိုင်ခြင်းရှိနေပါတယ်။ကချင်နယ်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လည်းမနေ့အော်တိုဘာလကလေးကပရိပခါတွေတိုးမြင့်လာပါတယ်
။ကချင်နယ်ရခိုင်ဒေသအပါအဝင်မြန်မာနိုင်ငံတွေကလူခွင့်ရေးအခြေအနေတွေကိုစုံစမ်းဖို့ကုလလူခွင့်ရေးကောင်စီကအချက်လက်စုဆောင်ရေးအဖွဲ့ကိုဖွဲ့ခဲ့ပေမဲ့မြန်မာအစိုးရကအဲ့ဒီအဖွဲ့ကိုပြည်ဝင်ွက်မပေးပါဘူး။ဒါအပြင်ကုလသမဂ္ဂလူခွင့်ရေးထုကုစလေကိုလည်းအစိုးရအနေနဲ့ပူးပေါင်းဆောင်မှုရပ်ထားပြီးတော့နိုင်ငံတွေကိုဝင်ရောက်ဆစ်ဆွေးခွင့်တွေမပေးတော့ပါဘူး။အစိုးရအနေနဲ့အစိုးရတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဘက်ကတွားရောက်စစ်ဆေးတာမျိုးရှိခဲ့ပါတယ်။ဒါပေမဲ့လို့နိုင်ငံတကာကဆွဆွဲနေတယ်လို့အစီအစဉ်တကျလူခွင့်ရေးချိုးဖောက်တာမျိုးမဟုတ်ဘဲနဲ့လူမျိုးတာဝန်ရှိသူတူချင်းကျူးလွန်တဲ့ပြစ်မှုတွေပဲတွေ့ရတယ်လို့သုံးသပ်ထားပါတယ်။ကုလမဟာမင်းကြီးဇာယီကတော့မြန်မာနိုင်ငံဘက်ကခုလိုစုံစမ်းမှုတွေမှာအခုချိန်အထိနိုင်ငံတကာလက်ခံယုံကြည်လို့ရတဲ့အနေအထားမျိုးမရှိသေးဘူးလို့အခုစည်းဝေးမှာပြောသွားပါတယ
်။ Although Myanmar has stated that it will investigate allegations and prosecute alleged perpetrators
မြန်မာအစိုးရအနေနဲ့ဒီဆက်ဆွဲချက်တွေကိုစုံလမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောနေပေမဲ့ဒီစုံစမ်းမှုတွေမှာယုံကြည်စိတ်ချရမှုနဲ့လွတ်လပ်မှုဆိုတဲ့အနိုင်ဆုံးစံတတ်မှတ်ချက်တွေတော့မရှိပါဘူးနိုင်ငံတကာစုံစမ်းမှုတွေကိုညင်းနေတာကြောင့်လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးယုံကုလလူခွင့်ရေးထူးကိုယ်စားလှယ်နဲ့အချက်လက်ရှာဖွေအဖွဲ့တွေကအဝေးကနေလှမ်းပြီးစောင့်ကြည့်နေရပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက် မြန်မာအစိုးရအနေနဲ့ UNDP, UNHCR တို့နဲ့သဘောတူစာချုပ်ချုပ်ခဲ့ပါတယ်။ပကတိအနေထားလူအခွင့်အရေးအခြေအနေစစ်ဆေးစောင့်ကြည့်ခွင့်မရဘဲနဲ့တော့ဒုက္ခသည်တွေနေရပြန်ရေးမဖြစ်နိုင်ဘူးဆိုတာကိုကျွန်တော်ထပ်လောင်းပြောပြစေ
။လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်ရဲ့အခုမိကွန်းဟာမဟာမင်းကြီးဖြစ်တဲ့သူ့ရဲ့နောက်ဆုံးမိကွန်းဖြစ်မှာပါ။အခုလူခွင့်ကောင်စီအစည်းအဝေးပြီးဩဂတ်လဆိုရင်တော့သူ့ရဲ့တက်တန်းကုံဆုံးမှာဖြစ်တာကြောင့်ပါ။ဂျွန်နဲ့ဂျူလိုင်လတွေမှာကျင်းပသွားမဲ့ဒီ38ကြိမ်မြောက်ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးတွေအတွင်းမှာတော့နိုင်ငံတကာလူခွင့်အခြေအနေတွေတဲမြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စဟာဦးစားပေးဆွေးနွေးစရာဖြစ်လာအောင်မယ်လို့ယူဆပါတယ်။မြန်မာဆွေးနွေးဘက်ကတော့ဒီရခိုင်မြောက်ပိုင်းကလူခွင့်ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့အထောက်အထားခက်ခဲမှမှပြနိုင်ရင်အရေးယူပါမယ်လို့ဂရီဘီပြောပြီးတော့နိုင်ငံတကာကသုံးနှုတ်နဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုတ်ကိုတော့အတိအမှန်မပြောပါဘူး။ရခိုင်မြောက်ပိုင်းဒေသလူခွင့်ဆွေးဆွဲချက်တွေနဲ့ပတ်သက်လို့မကြခင်မှာလဲနိုင်ငံတကာကပုဂ္ဂိုလ်တူအပါအဝင်၃ပါးတဲ့စုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့အစိုးရဘက်ကကြေညာထားပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာပါ VOA ရဲ့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com အပြင် VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ဆက်လက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ရှစ်လေးလုံးပြည်သူပါတီရဲ့အမည်အလံနဲ့အမှတ်တံဆိပ်တို့ကိုပြန်လည်ပြင်ဆင်ပေးဖို့အကြောင်းပြန်ကြားလိုက်တာဟာဥပဒေအရကိုက်ညီမှုမရှိဘူးလို့ရှစ်လေးလုံးပါတီကိုနိုင်ငံရေးပါတီအဖြစ်လျှောက်ထားသူတွေကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအခုလိုပါတီတစ်ခုရဲ့နာမည်ပေါ်အငင်းခုန်လုပ်နေခြင်းထက်ရှစ်လေးလုံးပါတီအနေနဲ့တခြားနာမည်ပြောင်းလဲပြီးမှတ်ပုံတင်လိုက်ရင်နိုင်ငံရေးအရအကျိုးရှိနိုင်တယ်လို့သုံးသပ်သူတွေကလည်းရှိပါတယ်။အပြည့်အစုံကိုကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
။ရှစ်လေးလုံးပြည်သူပါတီကိုနိုင်ငံရေးပါတီတစ်ခုအဖြစ်ရွေးကောက်ပွဲရှင်ပြိုင်နိုင်ဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုမေလနေ့ကမှတ်ပုံတင်ခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ကနေပါတီရဲ့အမည်အလံနဲ့အမှတ်တံဆိပ်တို့ကိုပြန်လည်ပြင်ဆင်ပေးဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းကအသီးပေးအကြောင်းပြန်ကြားလိုက်တာနဲ့ပတ်သက်လို့ရှစ်လေးလုံးပါတီရဲ့ဒုတိယခေါင်းဆောင်ဦးရဲနဲ့အောင်ကဗီအိုကိုအခုလိုပြောပါရစေ။တိုင
်းသားပြည်သူလူထုတည်ရလို့ဒီကိုတမိုးထားတဲ့ရှစ်လေးလုံးသူအေးတော်ပုံကြီးရဲ့အဒီဖြစ်နေတဲ့အတွက်ကတမိုးတယောက်တစ်ခွဲပိုင်နာမည်မဖြစ်ဖြစ်မှုဆိုတဲ့အကြောင်းပြချက်နဲ့ကော်မရှင်ကကျွန်တော်တို့အပြီးပြောင်းဖို့ဆုံးဖြတ်ခဲ့။အဲ့တော့ဒီအချက်ကတကယ်တမ်းပြောရင်နိုင်ငံရေးပါတီများမှတ်ပုံတင်တဲ့ဥပဒေမှာတတ်မှတ်ထားတဲ့နော်စံကွက်နိုင်တယ်ဆိုရဲအကြောင်းပြချက်တွေတော့ညီညွတ်မှုမရှိဘူးကြ။ဟိုဒီရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကနော
်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့အခုလိုဆုံးဖြတ်ချက်ဟာဤဥပဒေအရလွတ်ဆော်ရခြင်းဖြစ်တယ်လို့ကော်မရှင်ရဲ့အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ်
။သူတို့ကကျွန်တော်တို့ကတော့ဥပဒေနဲ့အညီဥပဒေနည်းဥပဒေလောက်ထောက်လုံးလေးတွေနဲ့အညီဆောင်ရပါတယ်ဟုတ်ကဲ့ဆောင်ရဆုံးဖြတ်ပါလေ
ရှင်လီလုံးပြည်သူပါတီရဲ့အညီအလံနဲ့အမတ်တစိုက်တို့အပေါ်ပြည်ရင်းကရောပြည်ပကပါကန့်ကွက်သူအချို့လည်းရှိနေတာပါအခုလိုပါတီတစ်ခုရဲ့အညီနဲ့ပတ်သက်ပြီးအငင်းခုဖြစ်နေခြင်းတဲ့နာမည်အစ်စ်တစ်ခုပြောင်းပြီးရွေးကောက်ပွဲဝင်ခြင်းကအကျိုးရှိနိုင်မယ်လို့တရားတော်ရှင်နေဦးမမောင်ဝင်းကပြောပါတယ်
ငင်းပွားနေတာနဲ့ဆိုင်ရင်ကောင်းတဲ့လူတွေကလည်းရှိနေတယ်။အဲ့ဒီပုံမှာငင်းပွားပြီးတော့လုပ်နေတာနဲ့ဆိုင်ရင်တော့ဒါအလုံးလုတ်ကင်းတဲ့ဟာတစ်ခုပြင်ပြလိုက်ပြီးတော့မှရုပ်ောက်ကိုဝင်တာရုပ်ောက်ကိုဝင်နေအောင်ကြိုးစားမယ်ဆိုရင်တော့ဒါပါတီသူတို့ပါတီအတွက်လည်းကျိုးရှိမယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့
ရှင်းလင်းလုံးပြည်သူပါတီအနေနဲ့ဇူလိုင်13ရက်မတိုင်မီအမည်အလံနဲ့အမတ်တံဆိပ်တို့ကိုပြန်လည်ပြင်ဆင်ပြီးမတင်ပါကပါတီထူထောင်ခွင့်အလိုလည်းအပြည့်ပြည့်မှာပဲဖြစ်ပါတယ်အဲ့ဒါကြောင့်ရှစ်လီလုံးပြည်သူပါတီပြည်မြောက်ရေးကော်မတီဝင်တွေကလာမယ့်ဇွန်23ရက်နေ့မှာအစည်းအဝေးပြုလုပ်ပြီးကော်မရှင်ရဲ့ဆုံးဖြတ်ချက်အပေါ်တုံ့ပြန်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရှစ်လီလုံးပြည်သူပါတီကတော့2016ဇူလိုင်15ရက်နေ့မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလက်ရှိမှာတော့တိုင်းနယ်ပြည်နယ်အသီးသီးမှာစည်းအဝေးကော်မတီများဖွဲ့စည်းတာပြီးဖြစ်ပါတယ်ခင်ဗျာ
။ကိုကောင်းဆန်ဟင်းသတင်းပေးပို့ထားတာပါ။ VOA မြန်မာပိုင်းရဲ့တင်းနှလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ရမယ့်သတင်းလွှာမှာတော့မြမငင်းငင်းရေးကိုအဓိကထားပြီးကဘာတလွားကရင်လူမှုအတိုင်းဝိုင်းလှုပ်ရှားမှုကို American ပြည်ထောင်စုအပါအဝင်ကဘာတလွားကမြို့တွေမှာစီရင်ဆောင်ရွက်နေပါတယ်။ဒီကနေ့ American ပြည်ထောင်စုမြို့တော် Washington DC မှာရောကနေဒါနိုင်ငံ Ottawa မှာပါကရင်လူမှုအတိုင်းဝိုင်းစုစည်းပြီးမြမငင်းငင်းရေးအတွက်စုစည်းရောက်ရှိနေကြပါတယ်။မတ်သိန်ကြီးထိုက်စုစည်းတင်ပြထားပါတယ
်။တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအရေးဒုက္ခသည်တွေအရေးအပါအဝင်မြမငင်းချမ်းရေးအတွက်စီယုံလှုပ်ရှားမှုတရက်ကိုကဘာတလွားကရင်လူမှုအတိုင်းဝန်ကဖော်ဆောင်နေပါတယ်။မြမငင်းချမ်းရေးစီယုံဆောင်ရွက်မှုအဖြစ် ဒီကနေ့မှာတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC သမရအိမ်ဖြူတော်ရှေ့မှာရောလွှတ်တော်ရှေ့မှာရောစူးစီးရောက်ရှိနေကြတာပါ Karen Community of Minnesota ရဲ့တာဝန်ရှိသူတူဖြစ်တဲ့ Morrison Johnny ကဒီကနေ့လှုပ်ရှားမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
တဲ့ဒီမှာကကျွန်တော်ဒီနေ့မှာအော်တိုဝါမှာရှိမယ်နောက်ပြီးတော့နီဘရက်စကာမှာရှိမယ်ဆက်ပြီးနေ့မှာလည်းကျွန်တော်တို့အော်စတြေးလျမှာရှိမယ်ဆိုတော့ဒီနေ့ကတော့ဝါရှင်တန် DC မှာတော့သွားကြပြီဒီတော့ ready လက်ဖြစ်နေပြီအခုစရမယ်နောက်ခဏလေးဆိုလူတွေကကြည့်တော့ဗောနော်သူယုံနေကြပြီဗောလေ
ကနေဒါကရင်လူမှုအတိုင်းဝိုင်းမှာလဲဒီကနေ့လွှတ်တော်ရှေ့မှာစူးစီးလှုပ်ရှားမှုတရပြုလုပ်ဖို့ရှိနေသလိုလွှတ်တော်အမတ်တချို့နဲ့လည်းတွေ့ဆုံပြီးမြန်မာအရေးတွန်းအားပေးကြဖို့ရှိနေပါတယ်။ကနေဒါကရင်လူမှုအတိုင်းဝိုင်းဥက္ကဋ္ဌထလုံးဖန်းကအခုလိုပြောပါတယ်
။ကျွန်တော်ဆွေးနွေးရမယ့်အချက်ကြတော့အဲ့ဒီအခု political pressure ပေါ့နော်ကျွန်တော်ကနေဒါဆိုရကဘယ်လိုပြောမလဲတော်တော်အားနည်းနေတယ်အဲ့ဒီနိုင်ငံရေးပိုင်းမှာဆိုရင်နိုင်ငံရေးပြအပြမှုကအနေနဲ့ကျွန်တော်တို့အမြင်ပေါ့နော်အဲ့ဒါကြောင့်အဲနိုင်ငံရေးပြပြမှုဒီနည်းနည်းရဖို့ကျွန်တော်တို့ဥစားတိုက်တွန်းချင်တာပေါ့နော်နောက်ပြီးတော့ဒီကျွန်တော်တို့ဒုက္ခသည်စခန်းမှာပဲပြပြအဲ့ဒီ IDP နေရာပဲပြပြ funding cost border 8မရဖို့ပေါ့နော်အဲတိတ်မရဖို့ပေါ့အဲ့ဒါကြောင့် cost border 8ဆေးရဖို့နောက်ပြီးတော့ IDP တွေ့လဲရဖို့လဲကျွန်တော်တို့တောင်းဆိုချင်တာပေါ့နော
်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း Minnesota ပြည်နယ်လွှတ်တော်ရှေ့မှာကရင်လူမှုအဖွဲ့အစည်းကလူမှုချီတက်လှုပ်ရှားမှုတရက်ကိုဖော်ဆောင်ခဲ့ပါတယ် Karen Community of Minnesota ရဲ့တာဝန်ရှိသူတူဖြစ်တဲ့ Morrison Johnny ကအခုလိုပြောပြပါတယ
်နောက်ပြီးတော့နောက်တစ်ခုကကျွန်တော်တို့ကဒီဒုက္ခသည်မရှိသမီးသားစုတွေရှိတယ်တတိယနိုင်ငံမှာသူတို့ဆွေမျိုးတွေလည်းရှိတယ်ဒီလိုဆွေမျိုးတွေကပြန်လဲပူပေါင်းဆောင်ကျွန်တော်တို့ခေါ်တဲ့ family reunion ပေါ့နော်ပြန်လဲပူပေါင်းရေးအတွက်ရရှိဖို့အတွက်ကျွန်တော်ဒီမှာ Minnesota မှာရှိတဲ့ဒီ Congress ရဲ့ Senate လို့တော့ representative တွေကိုကျွန်တော်တောင်းဆိုသွားမယ်သူတို့ကလည်းကျွန်တော်အဲ့ဒီနေ့မှာဂတိကူးပြုတယ်သူတို့၄ယောက်တက်လာတယ်အဲ့ဒါအပြိုင်ရပါတော့၄ယောက်တက်လာပြီးတော့ဒါတွေကိုလည်းသူတို့ draft လုပ်ပြီးတော့ရေးတင်ပြီးတော့သူတို့ sign ပို့ပြီးတော့ကျွန်တော်တို့အတွက်သူတို့တောင်းဆိုပြီးမှဆိုတော့ကျွန်တော်လုပ်
မြန်မာနိုင်ငံတွင်းမှာတိုက်ပွဲတွေကြောင့်ဒေသခံတွေတင်းရှောင်ထွက်ပြေးနေရတဲ့အခြေအနေမှာထိုင်းနိုင်ငံမှာခိုလုံနေကြသူတွေကိုဌာနပြန်ရေးဆောင်ရွက်တာဟာအချိန်စောလွန်းသေးတယ်လို့လည်းထောက်ပြပါတယ်ဒုက္ခသည်စခန်းတွေမှာရှိနေကြသူတွေတတိယနိုင်ငံတွေမှာအခြေကျနေပြီဖြစ်တဲ့ဆွေမျိုးသားချင်းတွေနဲ့ပြန်လည်စုံစည်းနိုင်ရေးအတွက်လည်းဆောင်ရွက်ပေးဖို့တောင်းဆိုကြတာဖြစ်ပါတယ်ရှင်
ဒီကနေ့ American ပြည်ထောင်စုမြို့တော် Washington DC နဲ့ကနေဒါနိုင်ငံ Ottawa မှာကရင်လူမှုအတိုင်းဝိုင်းတွေစုစည်းရောက်ရှိနေကြတာကိုမတ်သိငီထိုက်တင်ပြသွားတာပါအခုဆက်ပြီးတော့ကမ္ဘာဖလားဘောလုံးပွဲဆန်ရသတင်းလွှာကိုထုတ်လွှင့်ပေးခြင်းပါတယ်ကမ္ဘာဖလားဘောလုံးပွဲတွေမှာမထင်မှတ်တာတွေဖြစ်တတ်ပေမဲ့ဒီနေ့အရှင်ပြိုင်ကစားမဲ့အင်္ဂလန်အသင်းကိုအားထားတဲ့အသင်းထဲမှာထည့်ထားတဲ့အကြောင်းမြမလက်ရွေးစဉ်ဂိုးသမားဟောင်းဦးတင်အောင်ကသုံးသပ်ပါတယ်ဘရာဇီးအသင်းကိုအလားအလာအကောင်းဆုံးအဖြစ်မျှော်လင့်ထားသူတွေထဲမှာမြမလက်ရွေးစဉ်အားကစားသမားဟောင်းဦးဝင်းမောင်ကြီးလည်းပါဝင်ပါတယ်။ဂိုးဦးတင်အောင်နဲ့ဦးဝင်းမောင်ကြီးတို့ရဲ့ခန့်မှန်းချက်တွေကိုနားဆင်ကြည့်ကြရအောင်ပါ။ကိုရန်နိုင်ကတင်ဆက်ထားပါတယ်
။မြမနိုင်ငံအနေနဲ့သူလေးပေးထားတဲ့အင်္ဂလိပ်အသင်းအင်္ဂလန်အသင်းရဲ့ရှေ့တန်းမှာကစားပဲစားလင်းတို့ပါဒီတို့ကျင်းတို့ဒီ၃ရောက်ရဲ့ထိုးပေါင်းအားကိုလည်းအချီးကြီးတော့ရနိုင်လို့ထင်တယ်။ဘယ်လိုအနေနဲ့တော့ပူဇော်ပေးရတော့ဒီစီပဲ။ကျန်တာကတော့ကိုကောင်တဲ့စပိန်နဲ့ဒီအင်္ဂလိပ်ကိုအလားတူပေးချင်တ
ယ်။ဒါတော့အာဂျင်တီးနားက
ခုနစပိန်ရဲ့ကစားနည်းစံတယ်ကစားတယ်။ကစားရဆိုရင်အာဂျင်တီးနားကတကယ်တကယ်ဟိုဘူးကမစီလို့ဒီကစားပြီးတော့လာတဲ့အခြေအနေကိုအတေးအသိမရှိတော့ဘူးလေ။မက်ဆီရဲ့ဂျေဒီနာအတေးကတော့အခါတကသူကမပြောလင်းပဲနဲ့ခြာသွားတတ်တယ်။သူကမျော်လင့်ကြသူအကောင်းဆုံးလို့ပြောခြင်းပြပဲ။မပြောလင်းပဲနဲ့ခြာခြာသွားတတ်တာမျိုးရှိတဲ့အတွက်သူ့ကိုသိပြီးတော့ဘာလို့မပြောလင်းဘူးလဲ
။ဒီကရမ်းကြီးကစားနေတဲ့အားကြောင့်အားကြောင့်တော့ဒီပါဝါလေးဖိုးစင်းဒီတိုင်မီနဲ့သိစရာပြောပါဟိုဟိုရင်းတော့ဘုံပညာတစ်ခုတည်းနဲ့မကြတော့တာလေးတွေတွေ့ရတယ်။အဲအဲ့သွားတဲ့ဘာဝါတွေနဲ့ တိုင်းနေနေပေါ့နော်မျိုးတွေရသွားတယ်ကိုယ်ရည်ဆိုတာတိုင်းနေကောင်းလာနေပေါ့နော်ဆိုတော့ဟို individual လဲသူချုံတလုံးလို့လဲဟိုရတဲ့ခေတ်ကမဟုတ်တော့ဘူးဘာလို့ဆိုတော့ပြောခဲ့တယ်ဆိုတော့အဲ့ဒါပဲပေါ့နော် individual ကသူကတော့အစဉ်လာတော့ကောင်းတယ်ပေါ့အစဉ်လာရှိတဲ့လူကတော့ဟိုရှိတာပဲပေါ့နော်ဟိုအစဉ်လာတော့မပြတ်ပါဘူးဘာလို့ဆိုတော့တော့ကြည့်အောင်ဒီတိအောင်ဘရာဇီးနဲ့ဒီနှစ်ပေါင်းများစွာပုံဒီပေါင်းများစွာသူယူထားရဆိုတာလေသူဂျင်းကိုလည်းကြည့်တယ်ဂျင်းကတော့ဘာမှဂျင်းတော့နောက်ပိုင်းတက်လာပြီလေဒီဒီလေတစ်ခုကတော့ဟိုမိနေမှာပဲလေသူဘာလို့ဆိုတော့ဟိုသူ့ရဲ့သွားတဲ့ life ကိုအကောင်းလို့အဲ့လိုမျိုးဆိုမျိုးပေါ့ဟိုပေါ့ဟိုထင်တာတော့ဒီလိုပဲအသိကောင်းနေပဲထင်ကြပါလေ
ကိုရနိုင်စူးစီးထားတဲ့ကိုဦးတင်အောင်နဲ့ဦးဟေးမောင်ကြီးတို့ရဲ့ကပ္ပဖလားဘောလုံးပွဲအပေါ်သုံးသက်ချက်ကိုနားဆင်ခဲ့ရတာပါပထမပိုင်းနိုင်ရီဝဲရဲ့နောက်ဆုံးသတင်းလွှာတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးပါမယ်ထိုင်းနိုင်ငံမှာအလုလာလုကြတဲ့မြန်မာရွှေပြောင်းအလုသမားတွေမှတ်ပုံတင်လုပ်ရမယ့်တတ်မှတ်ရမကုံဆုံးခင်မှာပဲမြန်မာနိုင်ငံသားတွေလာရောက်လှုပ်ဆောင်မှုတွေမရှိတော့တဲ့အတွက်မြန်မာအလုသမားတွေနဲ့ပတ်သက်လို့မှတ်ပုံတင်ခြင်းလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်ကြောင်းထိုင်းအစိုးရကအကြေညာခဲ့ပါတယ်မြန်မာရွှေပြောင်းအလုသမား73သိန်းလောက်အထောက်အထားလက်မှတ်လုပ်ပြီးပေမဲ့နောက်ထပ်တရားမဝင်ဝင်ရောက်လာသူတွေကိုတော့အထောက်အထားလက်မှတ်ဆက်မလုပ်ပေးဘူးလို့လဲဆိုပါတယ် VOA သတင်းထောက်အမတ်အေးမာကသတင်းပေးပို့ထားပါတယ
်နိုင်ငံခြားသားအလုသမားတွေနဲ့ပတ်သက်လို့မှတ်ပုံတင်ဖို့ခွင့်ပြုထားတဲ့ရက်နောက်ဆုံးရက်ဖြစ်တဲ့ဇွန်လ30ရက်နေ့မတိုင်ခင်မှာပဲမြန်မာအလုသမားတွေမှတ်ပုံတင်တာတွေမရှိတော့တဲ့အတွက်ထိုင်းဘက်က One Stop Service Center တွေနဲ့မြန်မာဘက်ကမိသူမိဝါဖြစ်ကြောင်းအထောက်အထားလက်မှတ်တွေလုပ်ပေးတဲ့စခန်းတွေကိုပိတ်သိမ်းလိုက်ပါပြီ။ဒီအတွက်မြန်မာအလုပ်သမားတွေအနေနဲ့မှတ်ပုံတင်ခြင်းလုပ်ငန်းစဉ်တွေပြီးဆုံးသွားပြီဖြစ်ကြောင်းရှေ့ပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဟုတ်ကဲ့သူတို့ကတော့စခန်းတွေလည်းပိတ်လိုက်ပြီဆိုတော့မြန်မာအစိုးရနဲ့ဒိုင်းအစိုးရသဘောတူမှာစခန်းတွေလည်းပိတ်လိုက်ပြီဆိုတော့အလုံးပြီးဆုံးသွားပြီလို့သူတုံ့တက်တာပေါ့နော်။သူလည်းလုံးဝမလာတော့ဆိုတော့ကျွန်တော် One Stop Service Center ရနေမှာသူကအချင်းကြီးကိုသူလုံဆောင်ပေးနေခါမှာတော့ဟိုလာခဲ့ကြတာရှိတယ်ပေါ့ဒီဇွန်လတမ်းမှန်သူကလုံးဝလာတာမတွေ့တော့တဲ့အကြောင်းဒါပုံကုံဆုံးသွားပြီလို့ပဲကျွန်တော်ကသတ်မှတ်တဲ့သဘောပေါ့အားလုံးစုစုပေါင်းကတော့အားလုံးပြုလုပ်ပေးလိုက်တာ73သိန်းလောက်လုပ်ပေးလိုက်တယ်ခင်ဗျာပထမဆုံးကလည်းကြီးညာပါတယ်နောက်ထပ်ဘယ်တော့မှလုပ်မပေးတော့လို့ကြီးညာပါတယ်ဟုတ်ကဲ့
နိုင်ငံသားသားလူသမားတွေအတွက်အထူးအခွင့်အရေးတရက်အနေနဲ့ထိုင်းနိုင်ငံတဲကိုတရားမဝင်တဲ့နီးနဲ့ဝင်ရောက်လာတဲ့ဘယ်အလုသမားပဲဖြစ်ဖြစ်အလုရှင်တွေကလက်ခံမယ်ဆိုရင်2018ခုနှစ်ဇူလိုင်လကစပြီးတရားဝင်မှတ်ပုံတင်ခွင့်တွေပေးခဲ့တာပါတန်းနဲ့ချီပြီးတရားမဝင်အလုလုပ်ကင်နေတဲ့မြန်မာတွေအတွက်ဒါဟာအထူးအခွင့်အရေးတရက်အနေနဲ့ပေးခဲ့တာလို့လည်းသူကဆိုပါတယ်
အခုနောက်ဆုံးလုပ်ပြီးလိုက်တဲ့ project ကဒါထိုင်းနိုင်ငံတို့တရားဝင်သူ့ကြောင့်ဝင်ရောက်လာတဲ့လူတွေအများစုလုပ်ပြီးလိုက်တာခင်ဗျာအဲ့ဒီဥရောပသမဂ္ဂအဖွဲ့ကလည်းထိုင်းနိုင်ငံမှာတရားမဝင်လို့ပျောက်ပြောက်ကြီးကိုသူကတောင်းပြီးပြန်ပေးနေတဲ့ခါမှာသူကဒီလိုမျိုးဒီထိုင်းနိုင်ငံတွေမှာတစ်ဖက်တထုတ်ပြီးတဲ့စခန်းမျိုးလို့သူကလုံးဝလက်မခံနိုင်တဲ့မိခင်နိုင်ငံနဲ့ဒီဆက်ရောက်နိုင်ဆက်ရောက်နိုင်ငံတရားမဝင်ဆက်ကျုပ်တဲ့အမှုတစ်နည်းကိုပဲသူကတောင်းပေးထားတဲ့ကြောင်းနောက်ထပ်တော့ထပ်ဖွင့်ပေးလိမ့်မယ်သူလုံးဝမညှိနှိုင်းပါဘူးခင်ဗျာသူတို့တန်းနိုင်တဲ့လောက်ကတော့ဒီထိုင်းသူရောမြန်မာအစိုးရရောဒီမှုကိုင်းရအဖွဲ့ကြီးတွေရောတော့သတိပေးနေတာကတော့အစိုးရတတ်မှတ်ထားတဲ့ကာလအထိတွန်သုံးခဲ့တာဖြစ်တယ်ဒီလည်း၃ရက်နောက်ပိုင်းမှာတော့သူကထိုင်းသူရက်ကဟိုကျန်တဲ့ကြောက်ကိုလိုက်လံပြီးမှဆက်ကြည့်အင်းမျိုးမျိုးပြုလုပ်မယ်ဆိုတော့တတိယပြေးနေပါတယ်ခင်ဗ
ျ။ထိုင်းဆိုရကတော့2018ခုနှစ်ဇွန်လ30ရက်နေ့နောက်ဆုံးထားပြီးအထောက်အထားလက်မှတ်တွေလုံဆောင်ဖို့အတွက်အသိပေးကြေညာထားပြီး2018ခုနှစ်ဇူလိုင်လ10ရက်နေ့ကစပြီးအဖမ်းဆီးတွေလုတ်သွားတော့မှဖြစ်တဲ့အကြောင်းထိုင်းလူသမားဝန်ကြီးဌာနကဇွန်လ9ရက်နေ့မှာကြေညာထားပါတယ်ရှင်။
စီပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွက်မှာတော့စီပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်အောင်သတင်းလွှာနဲ့သူယုံကြည်ရာကဏ္ဍတွေကိုနားဆင်ကြရပါမယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေရဲ့သူယုံကြည်ရာကဏ္ဍမှာတော့
ကျွန်တော်တို့ဆက်သွယ်ပတ်သက်နေရတဲ့လူတိုင်းဝိုင်းလားလေဖို့နဲ့သူတို့တွေနဲ့သဟဇာတာဖြစ်ဖို့အတွက်အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့ကိုချင်းစာစိတ်ဆာနာစိတ်နဲ့ပတ်သက်ပြီးကျွန်မဆွေးနွေးတင်ပြသွားခြင်းပါတယ
်ကုလသမဂ္ဂဌာနဝန်ထမ်းတဦးဖြစ်တဲ့ဒေါ်နီနီဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်မြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့အတွက်မျိုးကောင်းမျိုးတန့်တွေလယ်သမားတွေလက်ထဲဈေးနှုန်းသက်သာစွာနဲ့ရောင်းချပေးဖို့လိုအပ်တယ်လို့စိုက်ပျိုးရေးမှာခေတ်နောက်ကျနေတဲ့နီးစနစ်တွေကိုလည်းပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့လေဧက90လောက်ကိုစိုက်ပျိုးနေတဲ့လေပိုင်ရှင်လေဗရန်ဦးသိန်းစောကပြောပါတယ်မြမစီးပွားရေးဖွံ့ဖြိုးဖို့အတွက်အဓိကကျတဲ့လေယာစိုက်ပျိုးရေးကဏ္ဍတိုးတက်အောင်ဘယ်နေရာတွေမှာပြုပြင်ပြောင်းလဲဖို့လိုအပ်တယ်လဲဆိုတဲ့အကြောင်းကိုဦးသိန်းစောနဲ့ဆွေးနွေးထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်
အဲ့တော့ဆိုတော့ကိုသိန်းစောပြောတဲ့ဟိုအချက်နှစ်ချက်ပေါ့နော်အဓိကအကြဆုံးအချက်နှစ်ချက်ကဒီအထွတ်နှုန်းမြင့်တင်ဖို့နဲ့ဒီထိုးလို့မှုကိုကြစေတက်တအောင်လုပ်ဖို့ဆိုလို့ရှိရင်ကျွန်တော်တခုချင်းစီကိုပြန်သုံးတက်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ဆိုတော့ပြောတဲ့ဒီမြေစီလွာထင်းထင်းရေးဆိုတာတော့ဒါအလိုလိုသူကနေသူနားလည်ပြီးသားဖြစ်ရမယ်အနေထားမျိုးပေါ့နော်လယ်သမားတွေလည်းဆက်လာတဲ့တောင်သူတွေသူတို့လည်းသိကြမှာပဲလေဆိုတော့ဒီအထွတ်နှုန်းတိုးလာအောင်ကျွန်တော်တို့အဓိကဘာတွေလှုပ်ဆောင်ဖို့လိုမလဲ
အဲ့ဆိုတော့ဒီစာကတော့ကျွန်တော်တို့အဓိကတော့မျိုးပြတနာမျိုးကဘုသူရင်မျိုးကိုတချို့ကမျိုးဆိုပြီးတော့မျိုးပေါင်းမျိုးတန်းဆိုပြီးတော့ရောင်းကြတာတွေနေဒီမှာတွေ့ကြတယ်။ဒါပေမဲ့အဲ့ကောမျိုးပေါင်းမျိုးတန်းကလည်းသူကလည်းအယောနောပုံစံမျိုးတွေနဲ့ဒီလိုပဲရောင်းတော့လက်သမားကလည်းဟိုအစလိုဘယ်လိုပဲဆိုတော့တက်နဲ့တခါလဲရိတ်ပြီးတော့တခါလဲချွေလိုက်ရတာဟုတ်အခုကတက်နေပြီလေ။ဟိုတက်ပြီးလဲငှားပြီးရူးရီချွေလိုက်ရတဲ့အတွက်ကိုမျိုးပေါင်းမျိုးတန်းအနှံကောင်းတွေကိုသူကအကြီးကြီးလည်းတိတ်မရှိတော့မရှိတော့အဲ့ရနေဒီမှာဒီမျိုးကောင်းမျိုးတန်းရောင်းတယ်ဆိုတော့အဲ့ဒါကြီးဝယ်တုံးကြဒါလည်းထင်တယ်လို့ကြီးမျိုးကောင်းမျိုးတန်းလည်းမဟုတ်ဘူးခင်ဗျာဒီလိုပဲအယောနောအနေနဲ့အလုံးနေကြတာအဲ့တော့အစိုးရအနေနဲ့ကမျိုးကောင်းမျိုးတန်းကိုဟိုမီးစနစ်မှန်မှန်နဲ့တကယ်ကိုတွက်ချက်ထားတဲ့မျိုးကောင်းမျိုးတန်းထုတ်ထုတ်ထားတဲ့မျိုးကောင်းမျိုးတန်းတွေကိုလက်သမားတွေလည်းတဲ့ကိုကျွန်တော်အမြင်တော့အဲဒီနှုတ်သက်တာဆိုတဲ့ခံပြုရောက်ချပေးသည်ဆိုတဲ့နောက်ပြီးတော့သူကိုယ်နိုင်ကလည်းဦးစီးဦးဆောင်လုပ်ပေးပြီးတော့လုပ်ပေးနေတယ်။ဒါဆိုပုဂ္ဂလိကလက်ထက်ကနေညီသွားမယ်ဆိုရင်တော့လက်သမားကအဲဈေးကြီးပေးပြီးဝယ်ပြီးမှအဲမျိုးစေ့ကိုသုံးရမယ်အနေအထားမျိုးပဲဖြစ်နေအောင်ပါပဲ။ကျွန်တော်အမြင်ရတော့လေ
။ဒါဆိုရင်အစိုးရဘက်ကရောဘယ်လိုပံ့ပိုးမှုများပေးနိုင်မလဲဗျာ
။သူကအနေနဲ့ပံ့ပိုးမှုပေးနိုင်ဖို့ကတော့အဲမျိုးကောင်းမျိုးတန်းကတော့နံပါတ်1လို့ကျွန်တော်။နံပါတ်2ဆိုတာကတော့ကျွန်တော်တို့ဓာတ်မြေဩဇာပေါ့ကွာ။ဓာတ်မြေဩဇာဆိုတော့ဓာတ်မြေဩဇာကကျွန်တော်တို့ဈေးကြီးသေးဝယ်ရတာမျိုးပေါ့ဆောစောတော့ကျွန်တော်ပြောနေတာပေါ့ပေါ့တစ်ပေါင်းခွဲလောက်သေးရတာမျိုးတွေအဲဒါမျိုးတွေဆိုတော့ကမှနည်းနည်းဟိုဓာတ်မြေဩဇာကောင်းကောင်းလေးကိုကျွန်တော်ဆိုပလဲအစတော့ပလဲပေါ့ကွာအဲပလဲကတော့အာဒါကုလို့မရတော့တရုတ်ကဓာတ်မြေဩဇာတွေကြီးတယ်တရုတ်သာလဲအထက်ထဲမှာကဟိုဆောစောကအင်္ဂလိပ်ကဘာဒီပါမန်းလည်းမတည်ပဲနဲ့အဲပိတ်ထားတဲ့အိတ်ကိုဖွင့်ပြီးတော့တုံးနေတဲ့သူတွေကအဲသူတို့လည်းဂျန်နဂန်နဲ့တုံးလာမဲ့ဘာဒီ quality ကောင်းမှန်းလည်းမတည်ဘူးပေါ့အဲ့လိုအနေအထားမျိုးတွေဆိုတော့ကျွန်တော်အစိုးရအနေနဲ့ဓာတ်မြေဩဇာကိုလည်းလုံလုံလောက်လောက်အဲတန်ဖိုးပေးစီနေတယ်။နောက်တစ်ခုကတော့ဒီအထွတ်နှုန်းနဲ့ပတ်သက်ပြီးတော့ကျွန်တော်နံပါတ်3ပေါ့ကွာအထွတ်နှုန်းကောင်းမှုအတွက်ကိုဘယ်လိုနည်းပညာပိုင်းဆိုင်ရာတွေကိုပံ့ပိုးပေးနိုင်လဲလက်ဆင့်ကမ်းပြီးတော့ရသမားတွေကိုလွယ်လွယ်ကူကူနဲ့ တင်ကြပေးနိုင်မယ်ဤစနစ်တွေပေးနိုင်မယ်ဆိုတဲ့အလိုလက်ကမ်းလေးတွေစာဆောင်လေးတွေဒါမှမဟုတ်ရင်အဲ့ဒီဒီအစိုးရကူလိုက်ကနေပြီးတော့အဲ့ဒီတွင်စင်းပြီးတော့တက်နိုင်တော့တန်ဖိုးပေးစီခြင်းနဲ့တင်ကြပေးစီခြင်းနဲ့ပေါ့နော်ဒါမှလည်းဆွေနှုတ်သူတာကခိတိရော်ရော်ဖြစ်လာနိုင်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဆိုရင်ဒီလေယာစာပြုတ်ရုပ်အခြေခံနဲ့ကျွန်တော်ဝေဝေးကြည့်ကြရမလို့ပါဘူးအင်းချင်းထိုင်းတို့ဘာတို့ကြည့်မယ်နောက်ဂျပန်ဆိုတာကတော့တော်တော်လေးအဆင်မြင်ပါတယ်ဂျပန်ဆိုရင်တော့ပြောမနေနဲ့တော့ပေါ့နော်အစိုးရကနေပြီးတော့သူတို့ဟိုသူတေသနာလုပ်ပေးတယ်ဘယ်မျိုးကအထွန်းနှုံးပိုကောင်းတယ်လူတွေအတွက်အပိုအကျိုးရှိတယ်ဆိုတာတွေအကုန်လုံးသူကအသေးစိတ်သူတေသနာလုပ်ပေးပြီးတော့မှအဲ့ဒါတွေကိုသူကမျိုးစေ့တွေကိုဖြန့်ဖြူးပေးတယ်ပေါ့နော်မျိုးကိုဖြန့်ဖြူးပေးတယ်ဆိုတာမျိုးလုပ်ကြတယ
်
ထိုင်းတို့ဖိလစ်ပင်းတို့အပါအဝင်ဂျပန်တို့ဘာလို့ပေါ့နော
်
ဒါမဲ့မြန်မာနိုင်ငံမှာရောမြန်မာနိုင်ငံဟာဆိုရင်လေမြန်မာနိုင်ငံလောက်ဆန်စပါးဟာအရေးကြီးတာမရှိတော့ဘူးကြံတဲ့နိုင်ငံတွေတည်းစားရလေကျွန်တော်တို့မမွေးခင်တွေကလည်းဒီလိုအရေးကြီးမှုဟာတောက်လျှောက်တရှိလာခဲ့တယ်ဒီလောက်အရေးကြီးပါရဲ့နဲ့မျိုးအထွတ်တိုးအောင်မျိုးကောင်းအောင်အစိုးရအနေနဲ့ဟိုပါသူတေသနာလုပ်တာလက်သမားတွေကိုကူညီပံ့ပိုးပေးတာမရှိတဲ့လောက်ဖြစ်နေတယ်လို့ကျွန်တော်တို့ကကြားရတော့အခုလက်ရှိမှာကောဘယ်လောက်ထိရှိသလဲအစိုးရရဲ့ကွန်ကြီးပံ့ပိုးမှုကဘယ်အတိုင်းတားလောက်တိရှိသလဲမျိုးကောင်းအောင်အထွက်တိုးအောင
်အဲခုတော့လေတော့ကျွန်တော်တို့ဟိုဒါခုလွေစပားဆိုင်စီးမှုအတွက်ပို့တော့အဲကျွန်တော်တို့ဆယ်မြောင်းနေရာနေပြီးတော့အဲရေလူတလောက်ပေါ့နော်အဲလူတလောက်လေးတော့ခြေတလောက်လေးတော့အဲ့လိုပေါ့လွေလေးတကူဟိုခစ်ကလိုတော့အဲ့လိုတခါလွတ်ဖို့ရေကိုပတ်သက်ပေးရတာဒါမှမဟုတ်ခူးခူးချက်တွေတောင်းရတာဒါမျိုးတော့လွေလေးတကူလွေလေးတကူတော့လွတ်ပေးပါလေအဲလွတ်ပေးတဲ့အတွက်ကိုအဲ့ဒီရေပေါ်မှာမူတည်လွေစပားပေါ့ဒီတဘာကိုစိုက်ကြတာပေါ့အဲ့ဒါတော့ရတယ်နောက်တစ်ခုကတော့ကျွန်တော်ဟိုသူတို့အဲစီမံခန့်ခွဲမှုပိုင်းကိုကျွန်တော်ဟိုတနည်းအားသိလိုက်ရတာကတော့ကျွန်တော်တို့ဘူဝိုင်းဒေတာကြီးတွေမှာဆိုတော့သူအကျိုးတူလေယာစနစ်ဆိုပြီးတော့သူတို့ကျွန်တော်တို့က contract ဆိုတာ farming လေအဲ့ပုံစံမျိုးလေဒါကအဲ့ဒီပုံစံကိုသူတို့အကျိုးတူလေယာစနစ်ဆိုတော့အခုအကုန်လုံးကနည်းနည်းလေးဝိုင်းပြီးတော့အကုန်လုံးအကျိုးတူလုပ်ပြီးတော့အဲဝေဖွဲပြီးဒီရတဲ့အကျိုးအမြတ်ကိုဝယ်ခွဲစားကြမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါကိုလေသူတို့ကအဲနည်းနည်းလေးစမ်းသပ်နေတယ်လို့ကြားပါတယ်အဲ့ဒါဟိုစီမံအဲ့ဒီဟာကိုစမ်းသပ်နေတော့ကျွန်တော်လေ့လာကြည့်တော့သူတို့အဲ့ဒီဟာကိုအစိုးရကစီမံခန့်ခွဲရေးရဲ့စည်ရင်းစစ်ဌာနနောက်လေဆင်ဝင်ကြီးရဲ့ပြည်အပေါင်းမြေတာတွေကိုအဲလက်သမားနဲ့လုပ်မယ်လို့ပြောပါတယ်အဲ့ဒါအဲအဲ့တော့လေကောင်းမလို့ကောင်းပါတယ်ဒါပေမဲ့တခုရှိတာတော့အဲလေသမားတယောက်နဲ့တယောက်ကဒီ property ပိုင်ဆိုင်မှုကိုအလုံးပေါင်းပြီးတော့အကျိုးတူလေယာစနစ်ကိုဆိုရင်တော့နည်းနည်းလေးကျွန်တော်တို့တဲ့ကကျွန်တော်ကမှမျိုးတွေလေသမားတွေနေတဲ့တချို့နေရာတွေမှာထည့်ထည့်ကြတော့ရှိနေပြီဒီစနစ်ကလည်းဖြည်းဖြည်းချင်းသွားမှာအဲအောင်မြင်နိုင်လိမ့်မယ်လို့ထင်ပါတယ်အာဒါကျွန်တော်တို့ကဟိုကလေ legacy နေဟိုဟာတွေကိုကျွန်တော်တို့ကအခုကျွန်တော်ယူရီးယားမှာကျွန်တော်တည်ဘူးတယ်ယူရီးယားကြောင့်တော့ကျွန်တော်တည်ဘူးတဲ့ခါကျတော့ယူရီးယားမှာကစံစက်ဟိုစံစက်ဆိုတော့ sorryဒီရိတ်သိမ်းချက်တွေကဒီလက်ကတဲ့မရှိဘဲနဲ့တခါလေတောက်လျှောက်ကြီးတွင်းမြေကြောင်ကြီးကိုဖြတ်ပြီးတော့တင်းရကြီးွားလာကြတော့ကိုယ်လွယ်ပြီးတော့ကိုယ်လည်းထိရောက်တယ်တော့အထွန်းတုံးတွေလည်းပိုကောင်းလာတာတွေတွေ့ရတယ်နိ။ဦးကလက်ကတဲ့ဆိုတာမေးကြည့်လိုက်တဲ့အခါကျတော့ရေအထွက်အပြူရေအနှုံးအပြောင်းအတွက်ကိုခံထားရတာနှိမ့်တဲ့နေရာနေပြီးတော့နှိမ့်တဲ့နေရာနှိမ့်တဲ့နေရာဆင်းဖို့တဲ့ကိုတင်းခံတင်းခံပြီးတော့ဖောက်ချတယ်ဖောက်ချအဲ့လိုမျိုးစနစ်တွေဆိုတော့ဒါလည်းနည်းနည်းနောက်ကျနေတဲ့အဲဒီစနစ်ပဲလို့ကျွန်တော်မြင်ပါတယ်ခင်ဗျ။အားကြောင့်မလို့အတော့ပန်ပိုးတဲ့ဟာတွေကခုပုံစံကဖြည့်ရောက်မှုတော့မရှိသေးဘူးခင်ဗျာကျွန်တော်အမြင်ကတော့ဖြည့်ရောက်မှုဆိုတာကဝိသင်းလေးလာပြီးတော့ပြဿနာရဲ့အဖြေကဘယ်လိုလဲဆိုတာကိုဖြည့်ဖြည့်ရောက်ရောက်တကယ်တက်ကြွတဲ့လူတကယ်လဲဟိုဒီလေယာဉ်လုံငန်းမှာကျွန်တော်တို့လိုပဲဒီလိုမျိုး sacrifice လုပ်ပေးနိုင်မျိုးကုကျိုးစုမီလုပ်ပေးနိုင်တဲ့လူတွေများလာမှာပဲရှင်းပြမှာနှမို့ဆိုလို့ရှိရင်တော့ရောင်ဝါးဝါးနဲ့ပဲစမ်းသပ်လိုက်အေးရွာရောက်လာလိုက်ပြီးပြန်သွားလိုက်ဒီတကယ်အတီးကြတဲ့ exactly ဒီ data တွေမရဘဲနဲ့ဟိုရောက်တော့တခါတလွဲတွေဖြစ်ဒီလိုနဲ့ပဲခေတ်ဆက်ဆက်ကလက်သမားလည်းဒီဟောလုတ်ပြီးရဆိုတာလုတ်ပြီးရဆိုတာလည်းအတန်ပဲကြားပြီးတော့ပျောက်သွားလိုက်ညားတယ
်ကိုဇော်ဝင်းနိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါစပီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ဂိမ်းဆွဲတဲ့ပြဿနာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကယောဂတစ်ခုဖြစ်သတ်မှတ်တဲ့အဆင့်ကိုရောက်နေပါပြီ။ဂိမ်းဆွဲတယ်ဆိုတာဘယ်လိုမျိုးပါလဲ။ဂိမ်းဆွဲသူတွေကိုဘယ်လိုဂိမ်းဖြတ်ရတယ်လဲဆိုတာကိုမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
ကန်နောက်ချန်လော့စ်အန်ဂျလိစ်မြို့မှာလေနှစ်တိုင်းလုပ်တဲ့ဖျော်ဖြေရေးဆိုင်ရာအီလက်ထရောနစ် E3 ပြပွဲကြီးမှာတော့ဂိမ်းသစ်တွေဂိမ်းဆက်သစ်တွေအပြိုင်မိတ်ဆက်ကြတယ်ကိုသားညို့ရေ
ဒီနေ့ E3 ပြပွဲကြီးနဲ့အတူထူတာကတော့ဂိမ်းဆွဲတာကိုကျမကြီးဆိုင်ရာယောဂါတစ်ခုအနေနဲ့ကမ္ဘာကျမကြီးဖွဲ့ကြီးကစီးရင်သွင်းလိုက်တာပဲမဆင်ပြမော
ဂိမ်းနည်းပညာတွေကပို့ပြီးတော့ဆန်းသစ်လာတော့လူကြီးလူငယ်ဂိမ်းကစားတဲ့သူတွေကလည်းပိုများလာတယ်အပြင်းပြေကစားတဲ့အဆင့်ကနေပြီးတော့ဆွဲတဲ့အဆင့်ရောက်ကြသူတွေလည်းပိုများလာတယ်လေ
အခုဆိုလို့ရှိရင်လောင်းကစားဆွဲသလိုဂိမ်းဆွဲသူတွေပို့ပြီးတော့များလာတယ်ဆိုပြီးတော့ကျမကြီးဝန်ထမ်းတွေကလည်းပြောလာကြတယ်ဗျ
ဂိမ်းဆွဲတာအပါအဝင်နည်းပညာအခြေခံတဲ့ကိစ္စမှန်သမျှဆွဲနေတဲ့သူတွေကိုကူတာပေးတဲ့ Los Angeles မြို့ကဒီ Cyber Addiction Recovery Center မှာဆိုရင်ပုံစံမျိုးစုံနဲ့ဆွဲနေကြသူတွေလာဖြတ်ကြတယ်လို့အဲ့ဒီ center ကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြတယ်ရှင်
At the Cyber Addiction Recovery Center we provide assessment and treatmentfor technology addiction which includes video gaming social media addiction phone addiction
ကျွန်တော်တို့ရဲ့ပြန်လည်ပြောထောင်ရေးစင်တာမှာဒီပညာနဲ့ဆိုင်သမျှဆွဲတဲ့ပြဿနာတွေကိုအကဲဖြတ်ကုသပေးပါတယ်ဗီဒီယိုဂိမ်းဆွဲသူတွေလူမှုကွန်ရက်ဆွဲသူတွေဖုန်းမသုံးရမနေနိုင်ဖြစ်နေသူတွေအွန်လိုင်းပေါ်ကနေညဉ့်ဉန်းရုပ်ရှင်မကြည့်မနေနိုင်ဆွဲနေသူတွေမျိုးစုံပါပါတယ်အဓိကအဲ့ဒီကိစ္စမျိုးတွေမှာဆွဲနေကြတာပါကျွန်တော်တို့ကုသပေးတဲ့အထက်မှာအသက်5နှစ်လောက်ငယ်တဲ့အရွယ်ကနေ10ကျော်သက်တွေလူကြီးတွေထိပါပါတယ်
။ဂိမ်းဆွဲတဲ့သူမျိုးတွေမှာဒီအပြုအမူပိုင်းနဲ့ဆိုင်တဲ့ပြဿနာတွေပိုတွေးလာရတယ်တဲ့။ဂိမ်းဆွဲနေတာကြောင့်ပတ်ဝန်းကျင်ကိုဂရုမစိုက်တော့ဘူး။အပေါင်းအသင်းလည်းတိတ်မရှိတော့ဘူး။လူမှုဆက်ဆံရေးဆိုတာကိုလည်းနားမလည်ကြတော့ဘူးတဲ့
။အထူးသဖြင့်တော့ဒီဂိမ်းဆွဲတဲ့လူငယ်တွေကြားမှာဒီလိုပြဿနာမျိုးပိုများလာတယ်ဆိုတာပဲမဆုပြန်မော
In the context of running social skills groups, which I've done for many years,More and more of my clients, my group clients, were presenting with excessive use of technology, and it's right around 2011.
ကျွန်တော်လူမှုပေါင်းသင်းဆက်ဆံရေးသင်တန်းတွေပေးတဲ့အခါနည်းပညာတွေကိုလိုတာထက်အလွန်ကျွံသုံးကြသူတွေပိုများလာတာတွေ့ရပါတယ်2011ခုနှစ်လောက်ကစပါတယ်အခုဆိုရင်ကလေးငယ်တွေမှာလူမှုပေါင်းသင်းဆက်ဆံရေးညံပြင်းတဲ့ပြဿနာပိုများလာပါတယ်ဂိမ်းကိုကျန်းမာရေးထိခိုက်လောက်အောင်မကစားရင်မနေနိုင်ဖြစ်နေတာကြောင့်ပေါင်းတင်ဆက်ဆံရေးတိုးတက်အောင်လုပ်နိုင်ဖို့အခြေအနေမပေးဖြစ်နေကြတာတွေတွေ့ရပါတယ်
။မူရည်ဆေးပဲဖြစ်ဖြစ်အရက်ပဲဖြစ်ဖြစ်လောင်းကစားပဲဖြစ်ဖြစ်ဆွဲနေကြတဲ့သူမျိုးတွေဟာအခြေအနေတစ်ခုခုကြောင့်ရပ်လိုက်ရပြီဆိုလို့ရှိရင်အဲ့ဒါကိုပြန်လုပ်နိုင်အောင်လို့မဖြစ်မနေစူးစမ်းကြတယ်။ဂိမ်းဆွဲတဲ့ကလေးတွေဆယ်ကျော်သက်တွေလည်းအတူတူပဲတဲ့
။အဓိကကတော့သူတို့မှာအုံနောက်ကိုလှုပ်ဆော်ချက်ပြီးတဲ့ဒိုပါမင်းဓာတ်တွေအများကြီးပို့ထွက်တာကြောင့်လုံနေတာကိုမရက်ချင်မနဲ့ဆက်လုပ်ချင်စိတ်ပိုများနေတာလို့ခရစ်စတိုဖာမူလီဂန်ကရှင်းပြတယ်ဗျ။
When it stops abruptly, like when a parent or there's a time they have to stop, they really experience almost spontaneous withdrawals.
မိဘတွေတားလို့ပဲဖြစ်ဖြစ်အချိန်ပြည့်သွားလို့ပဲဖြစ်ဖြစ်သူတို့လုံနေတာကိုရုတ်တရက်ရက်လိုက်တယ်ဆိုရင်အရက်သမားဆေးသမားပြတ်သွားတာမျိုးလိုဖြစ်သွားကြပါတယ်။အဲဒါကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်တာမျိုး၊ကနာမငြိမ်ဖြစ်တာမျိုး၊ဂလန်ကဆန်ပြောတာမျိုး၊ဘာမှမလုံနိုင်မကင်နိုင်ဖြစ်သွားတာမျိုးတချို့ဆိုသူတို့လုံနေတာဆက်ပြန်လုံနိုင်အောင်ကြမ်းကြမ်းတန်းတန်းနီးနေကျိုးစားကြတာမျိုးတွေအထိဖြစ်တတ်ပါတယ်
။နီးပညာတွေတိုးတက်နေတဲ့ခင်မှာနီးပညာကိုဖြတ်ရတာကတော့တော်တော်လေးလွယ်မယ်မထင်ဘူးကိုသားညုံရ
။သိကြတာဗောဗျအရက်ဖြတ်တယ်လို့မျိုးနောက်မတောင့်မိအောင်လို့ရှောင်လို့ရတာမျိုးမဟုတ်တော့အလွန်ကျွံထပ်မဆွဲအောင်ခက်ခဲလေ့ကျင့်ပြီးရတာမျိုးတဲ့
။ They're going to have to get back online eventually. They're going to have to use their computers. They're going to have to use their phones. So it's really teaching this very challenging goal.
တဖြည်းဖြည်းတော့သူတို့ online ပေါ်ပြန်တက်ကြမယ်။ computer တွေ phone တွေပြန်သုံးကြမှာပဲဆိုတော့သူတို့နဲ့နီးပညာကြားရေရှည်ဆက်ဆံရေးကိုသင်ပေးရပါတယ်တော်တော်တော့ခက်ခဲပါတယ်မူရစ်ဆေးတို့အရက်တို့လောင်းကစားတို့ဆွဲသူတွေကိုကင်တွယ်ရတဲ့နီးမျိုးသုံးလို့မရပါဘူ
းအခုခေတ်မှာဂိမ်းဆွဲတဲ့ပြဿနာအဓိကဖြစ်ရတာကမျက်နှုံးမြင့်အင်တာနက်တွေဈေးပေါ်လာတယ်စွမ်းအင်မြင့်တဲ့ကွန်ပျူတာတွေဈေးသက်သာလာတယ်ဆိုတော့ဒီအချိန်မြွေးအွန်လိုင်းပေါ်တက်ဂိမ်းကစားနိုင်ကြတယ
်ဂိမ်းတွေဂိမ်းဆက်တွေကလည်းအဆင်ပြေလာတော့ graphic တွေအရင်ကောင်းလာတယ်ကိုယ်တိုင်ဂိမ်းတွေကိုရောက်သွားတယ်လို့မျိုးကိုခံစားရတာဆိုတော့ကစားတာကိုမရက်ချင်တာကနေပြီးတော့ဆွဲသွားကြတော့တယ်ထင်တာပဲကိုသားညုံရဲ
့ It is so accessible and also the gaming computer which used to be a very high end very expensive kind of adult
အလုံးကလွယ်လွယ်ကူကူရနိုင်နေတဲ့ဂိမ်းကောင်းကောင်းကစားနိုင်တဲ့အကောင်စားအရင်ကဈေးကြီးတဲ့ကွန်ပျူတာမျိုးတွေကအခုဆိုဒေါ်လာ1000ဝန်းကျင်လောက်နဲ့ဝယ်လို့ရတယ်မိသားစုတွေအနေနဲ့လွယ်လွယ်ဝယ်နိုင်တယ်ကလေးတွေပို့ပြီးအလွယ်တကူသုံးနိုင်ကြတယ်အရင်ဒေါ်လာ4-5000ပေးရတယ်ကွန်ပျူတာမျိုးတွေကဒေါ်လာ1000လောက်နဲ့ရနေပါပြီကွန်ပျူတာတွေမှမဟုတ်ပါဘူးပေါ့ပေါ့ပါပါတည်သွားနိုင်တဲ့ဆက်တွေလည်းရှိပါသေးတယ
်ဂိမ်းဆွဲတဲ့ပြဿနာအာရှမှာလည်းတော်တော်လေးကြီးတယ်တရုတ်တို့ကိုရီးယားတို့မှာဆိုရင်ဒီပြဿနာရှိနေတာနှစ်တော်တော်တောင်ကြာပြီ
အခုတော့ဒီဂိမ်းဆွဲတာကိုယောဂတစ်ခုဖြစ်နေ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ဖို့ဆုံးဖြတ်ထားပြီး အခု2018ခုနှစ်အတွက်ထုတ်ပြန်ပေးယောဂစီးရင်ထဲမှာတွင်းမှုပြင်ဆင်ထားပြီးဆိုတာသတင်းကောင်းပဲမဆူမြတ်မော
ဟုတ်တယ်ရှင်အဲ့ဒါကအရေးကြီးတဲ့တိုးတက်မှုလို့ဤပညာနဲ့ဆိုင်နာမှန်သမျှဆွဲနေသူတွေကိုကူတာပေးတဲ့စင်တာကိုတည်ထောင်ထားတဲ့ခရစ်စတိုဖာမိုလဂင်ကပြောပြီးတော့ကြိုးဆိုပါတယ်
I mean, the World Health Organization recognizing gaming addiction, so it's supposed to come out in their newest version of their diagnostic manual.
ဂိမ်းဆွဲတဲ့ပြဿနာကိုကျန်းမာရေးပြဿနာတစ်ခုဖြစ်ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးက2018ယောဂစီးရင်ထဲမှာထည့်သွင်းအသိအမှတ်ပြုပါပြီ။ဒါတိတ်ကိုထူးခြားပါတယ်။ဂိမ်းဆွဲတာကိုပြဿနာတစ်ခုလို့အသိအမှတ်ပြုလာတယ်ဆိုတာတစားစားပြောင်းလဲတိုးတက်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။
ဂိမ်းဆွဲတာကိုယောဂတစ်ခုအဖြစ်နဲ့သတ်မှတ်ဖို့ပြမယ်။ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေရဲ့စက်တကြိမ်မြောက်နိုင်ငံတကာယောဂများပြင်ဆင်သတ်မှတ်ချက်စရင်းကဒီနှစ်2018မကုန်ခင်ထွက်လာမှာဖြစ်ပါရဲ့ရှင
်။မဆုမွန်စီစဉ်ပြီးကိုသားညွန်ကူညီတင်ဆက်တဲ့ဘလော့ဂါရီပြောသမျှစီစဉ်ကိုနားဆင်ကြရတာပါ။အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစီ။ဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့အမေရိကန်ရုပ်ရှင်သိပ္ပံကချီးမြှင့်ပေးတဲ့တသက်တာအတွေ့ထူးချွန်ဆွမ်းဆောင်စုကိုဘသူများရရှိသွားခဲ့ပါလဲပြီးတော့အစ္စရေးမှာလူတွေဝဝကွဲအောင်လာပြီးတော့ကြီးကြတဲ့အစိတ်ရှုဒီလိုမျိုးကဘာတလွားကထင်ပေါ်ကျကြသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ဟောလိဝုဒ်အကျော်မော်မင်းသားကြီးဂျော့ချ်ကလိုနီတယောက်အမေရိကန်ပြည်အောင်စုမှာကျင်းပသွားတဲ့ American Film Institute American ရုပ်ရှင်သိပ္ပံရဲ့ဆုချီးမြှင့်ပွဲအခမ်းအနားမှာဆုရရှိသွားခဲ့ပါတယ်Lifetime Achievement Award တသက်တာအတွက်ထူးချွန်ဆွမ်းဆောင်စုကိုဒီစုရရှိသူ46ယောက်ဖြစ်တဲ့မင်းသား George Clooney ရရှိခဲ့တာပါ။ရုပ်ရှင်တရုပ်ဆောင်လည်းဖြစ်အခု Director အနေနဲ့ရောထုတ်လုပ်သူအနေနဲ့ပါလုပ်ကိုင်နေတဲ့ George Clooney ကဇနီးဖြစ်သူလူခွင့်ရရှိနေ Amal Clooney နဲ့အတူဒီပွဲကိုတက်ရောက်ခဲ့တာပါ။ရုပ်ရှင်ဖန်တီးတဲ့အမှုပညာကိုတိုးတက်အောင်လို့အခြေခံကြားတဲ့နည်းလမ်းတွေနဲ့လှုပ်ဆောင်နိုင်တဲ့ပါရမီရှိသူတွေကိုဒီစုချီးမြှင့်တာဖြစ်ပြီးတော့နာမည်ကျော်ရုပ်ရှင်လောကသားတွေဖြစ်ကြတဲ့မင်းသား Harrison Ford, Director Steven Spielberg နဲ့ဒေးသချင်းတွေဖန်တီးတဲ့ John Williams တို့လည်းဒီစုကိုရပူပါရယ်။ George Clooney အနေနဲ့ဆိုရင်တော့ဒီစုကိုရရှိဖို့ငယ်သေးတယ်လို့တယောက်ကသူ့ကိုပြောလာတော့သူကကျွန်တော်ယောက်ကအသက်80ကျော်လောက်အိုနေပြီဆိုတော့ဒီစုရဖို့အဆင်ပြေပါတယ်လို့ပြန်ပြောနောက်သွားခဲ့တာပါ။အဲ့ဒီခဏကတော့သူနဲ့အတူတရုတ်ဆောင်ခဲ့ပူတဲ့မင်းသမီးတွေဖြစ်တဲ့ Kate Blanchett, Jennifer Aniston, Laura Dern နဲ့ Cindy Crawford တို့လည်းတက်ရောက်ခဲ့ပါတယ်။စူပေးပွဲရဲ့ကော်ဇွန်နေရှောက်လမ်းမှာပြောသွားတော့ဘယ်ကိစ္စမှပဲဖြစ်ဖြစ်တယောက်တည်းထုတ်ပြခင်ရတာနည်းနည်းတော့ရှက်ဖို့ကောင်းပါတယ်။ဒါမဲ့လေမင်းသားတယောက်တည်းဒီစုကတကယ်ကိုရဖို့ခက်ခဲတဲ့စုကြီးဆိုတော့လေကျွန်တော်ဒီစုကိုရဖို့လာရတာအမတန်ကိုဝမ်းသာပါတယ်။ပြီးတော့မတွေ့ပြတာကြာပြီဖြစ်တဲ့အပေါင်းအသင်းတွေလည်းတွေ့ရတယ်လေလို့ပြောသွားခဲ့ပါတယ်။George Clooney နဲ့သူ့ရဲ့ဇနီးဖြစ်တဲ့ British နိုင်ငံသူ ML တို့ကိုတလောကပဲ British တော်ဝင်မိသားစုရဲ့မင်္ဂလာပွဲမှာတွေ့ခဲ့ရသေးတာပါ။ဒီဆုချီးမြှင့်ပွဲကိုတော့လာမယ့်ဇွန်လ22ရက်နေ့မှာ American ရုပ်မြင်သံကြားလိုင်းတစ်လိုင်းဖြစ်တဲ့ TNT ကနေပြောပြသပါလိမ့်မယ်ရှင်။ Latin Pop Guitar ရဲ့ဘီယန်တစုလို့ပြောလို့ရတဲ့နာမည်ကျော်အဆိုတော် Enrique Iglesias Israel နိုင်ငံ Television မြို့တော်မှာမေလနောက်ဆုံးပတ်မှာဖျော်ဖြေတော့ပြည့်သက်တောင်းတဲ့ချီပြောလာကြည့်ခဲ့ကြပါတယ်။Enrique Iglesias ဆင်မော်မတက်ခင် writer နဲ့ interview မှာတော့အရန်ကိုကျင်းနဲ့အားရပါတယ်။ကျွန်တော်ပြည်သက်ကိုကျွန်တော်အရန်လွမ်းနေတာပါလို့ပြောသွားပါတယ်။
Cuando nos ganamos los premios decimos ah no nos importa nada pero cuando los cuando nos nominan y cuando ganamos estamos super
သူအနေနဲ့သင်းနေဖြောပြေးနေရတာပြီးတော့သူ့ရဲ့မိသားစုနဲ့အတူတူရှိနေတာကသူ့ဘဝရဲ့အပျော်ရဆုံးအချိန်တွေပါလို့လည်းဆိုပါတယ်။အပေါ်အမဲရောင်ဝတ်ထားတဲ့ Enrique Iglesias ကတချင်းတွေကိုသူ့ရဲ့မိခင်ဘာသာစကားဖြစ်တဲ့ Spain ဘာသာနဲ့ရောအင်္ဂလိပ်လိုပါကြီးဆိုသွားတာပါသူ့ရဲ့ကဘာနဲ့ဖြော်ပြပွဲခီးစဉ်တွေမှာတော့ Buenos Aires ဥရောပမှာဆိုရင်တော့ Latviana Prague နဲ့ American ပြည်အောင်စုတို့ကိုလည်းလာပြီးဖြော်ပြသွားပြီးဖြစ်ပြီး Portugal နိုင်ငံ Lisbon မြို့တော် Russia မှာဆိုရင်တော့ Moscow နဲ့ဒိမ့်ပတ်နိုင်ငံ Copenhagen မြို့တော်တွေမှာလည်းသွားရောက်ပြီးဖြော်ပြဖို့ရှိပါတယ်ငငယ်လေးတည်းကဂီတနဲ့ယဉ်ပါခဲ့တဲ့ Enrique Iglesias ရဲ့အဖေဖြစ်တဲ့ Julio Iglesias နဲ့အဖိုးဖြစ်တဲ့သူတို့ကလည်းကြော်ကြားတဲ့ Spain အစိုးရတွေဖြစ်ကြပြီးတော့ Enrique ကသူတို့ရဲ့ Latin ဂီတကအရင်ကတည်းကပိုကောင်းပိုမြူးလာတယ်။ဒီ2000ပြည့်လောက်နောက်ပိုင်းမှာလည်းအရန်ပိုကောင်းလာပါတယ်။ online အနေပြီးတော့တချင်တွေရုပ်ရှင်တွေကိုတိုက်ရိုက်ကြည့်လို့ရတယ် streaming နည်းပညာကြောင့်လည်းလူကြိုက်ပုံများလာရပါတယ်လို့ဆိုပါတယ်
I just I feel like I'm in a position where I'm so blessed and so lucky and I got the best fans such loyalty for the past 15 years.
သူကအခုလိုမျိုးနှစ်တွေအကြာကြီးအောင်မြင်မှုရစင်ပေါ်မှာဖျော်ဖြေနေရအောင်မယ်လို့အရင်ကမထင်ခဲ့ပါဘူးလို့လည်းပြောပါတယ်။ပြီးတော့ရှေ့ရှောက်မှာလည်းတချင်တွေဆက်ပြီးရေးသွားအောင်မယ်။ကဘာအနဲ့လိုက်ပြီးတော့ဖျော်ဖြေတဲ့အခီးကိုလည်းနောက်ထပ်အနည်းဆုံး3နှစ်ခွဲလောက်ထိတော့ဆက်ပြီးတော့သွားနေအောင်မှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင်။ကလေးနွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah.
မေးတနာကျော်စီစဉ်တင်ဆက်တဲ့တက်ရောင်တည်င်းလွာကိုနားဆင်ခဲ့ကြရတာပါရှင
်မြန်မာနိုင်ငံဟာဥတုရာသီဖောက်ပြန်မှုတွေကိုနှစ်စဉ်နှစ်တိုင်းဆိုးရွားစွာခံနေရပါတယ်အခုနှစ်မိုးရင်းကာလမှာလည်းပြည်နယ်တိုင်းဒေသကြီးတော်များများမှာမိုးပြင်းထန်ပြီးရေကြီးတာတွေဆူဆူရွရွဖြစ်နေတဲ့အတွက်ပြည်သူအများအပြားအထိဒုက္ခရောက်နေကြရသလိုကောက်ပဲသီးနှံအများအပြားလည်းပျက်စီးပါတယ်ရာသီဥတုဖောက်ပြန်မှုကိုဓာတ်ရိုက်အကျိုးသက်ရောက်စေတဲ့တစ်တောပြုံးတိမှုကိုဘယ်လိုဟန်တားကြမလဲဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဓာတ်ရိုက်ပါဝင်ဆွေးနွေးလူတွေဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးချင်တာကိုလိုရင်းတူရှင်းပြောဆိုရေးသားပြီးအတန်ဖိုင်နဲ့ဖြစ်ဖြစ်စာသားနဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-8-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com Facebook စာမျက်နှာက voa burmese news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။အင်္ဂါညဓာတ်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်ကိုဆက်ပြီးတင်ဆက်ပေးပါမယ်။ခုတစ်ပတ်အစီအစဉ်မှာတော့ကုလသမဂ္ဂဌာနေဝန်ထမ်းတဦးဖြစ်တဲ့ဒေါ်နီနီဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ
်။အားလုံးလာပါရှင်။ကျွန်မရဲ့ယုံကြည်မှုနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျွန်မရဲ့ inner peace လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာအေးချမ်းမှုကျွန်မတို့ဆက်သွယ်ပတ်သက်နေရတဲ့လူတိုင်းဝိုင်းနားလည်ဖို့နဲ့သူတို့တွေနဲ့သဟဇာတာဖြစ်ဖို့အတွက်အကြီးကလိုအပ်ချက်တစ်ခုဖြစ်တဲ့ကိုချင်းစာစိတ်ဆန္ဒစိတ်နဲ့ပတ်သက်ပြီးကျွန်မဆွေးနွေးတင်ပြသွားခြင်းပါတယ်လူရဲလို့ပြောလာရင်ကျွန်မတို့ချင်းချင်းချစ်တတ်တဲ့စိတ်ခင်တဲ့စိတ်တနာတဲ့စိတ်ကိုချင်းစာတဲ့စိတ်ကကျွန်မတို့အားလုံးစိတ်ထဲမှာရှိပြီးသားပါဒါပေမဲ့ကျွန်မတို့စိတ်မကောင်းစရာတစ်ခုอ่ะပေါ့เนาะဒီကျွန်မတို့ရဲ့စိတ်ခုံမှုတွေပြည်နေတယ်အများတိုင်းရုန်းကန်နေရတဲ့ဒီကဘာကြီးမှာလူသားချင်းဆန္ဒတဲ့စိတ်တစ်ဖြည်းဖြည်းလျော့နေလာတာကိုတွေ့ရပါတယ်ကျမတို့အားလုံးမှာမတူညီတဲ့အခံယူချက်တွေ၊ထင်မြင်ချက်တွေရှိနိုင်ပါတယ်။ဒါကလည်းသဘာဝကျပါတယ်။ဘာလို့လဲဆိုတော့ကျမတို့ကြီးပြင်းလာတဲ့လူတိုင်းဝိုင်းတွေ၊ကျမတို့ရင်ဆိုင်လာရတဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးတော့ဒါပြောင်းလဲနိုင်ပါတယ်။ဒါမှမဟုတ်ဆက်တွေ့ဆိုကြတော့ချွတ်ချွတ်နေရာတွေမှာဆိုရင်ကျမတို့တခြားလူတွေအတွက်စဉ်းစားပြတာညော့နေပြီးကိုယ့်အတွက်ကိုယ်ပိုစဉ်းစားလာတာကိုတွေ့ရပါတယ်။ဥမာအဖြစ်ပြောရမယ်ဆိုရင်ပေါ့နော်ကျမတို့မိဘတော်တော်များများတို့ချင်းသားသမီးတွေကိုသင်ကြားပေးတဲ့အခါမှာဆိုရင်စာကျူးစားဖို့တခုတည်းမဟုတ်ဘဲနဲ့တခြားလူတွေထက်ပိုသားလာဖို့အတွက်တခြားလူတွေနဲ့အပြိုင်ဆိုင်နေလို့ဖို့အတွက်ပြောတာတွေအဆုံးမတာတွေကိုတွေ့ရပါတယ်။မှန်ပါတယ်ကလေးတွေတနေ့မှပညာချက်တွေဖြစ်လာမယ်နေရာတနေရာကိုရောက်လာမယ်ဒါပေမဲ့သူတို့တွေအတွက်စစ်မှန်တဲ့တငယ်ချင်းမိတ်ဆွေဆိုတာရှာပါလာနိုင်ပါတယ်ပြီးရင်တခြားလူတွေပေါ်မှာနားလည်နိုင်တဲ့စိတ်ညော့နေလာပြီးတော့နောက်ဆုံးမှဆိုရင်ကိုချင်းစာစိတ်တော်တော်လေးညော့နေလာတာတွေကိုတွေ့ရပါတယ်နောက်ပြီးတော့ကျွန်တော်တို့ရင်းရွာထဲမှာကြည့်မယ်ဆိုရင်အဆင်ပြေတဲ့သူတွေရှိသလိုအဆင်မပြေတဲ့သူတွေလည်းအများကြီးရှိပါတယ်အရင်ကတော့ဆိုရင်ကျွန်တော်တို့ဒီလမ်းလူကြီးတွေရက်ွက်လူကြီးတွေอ่ะဗောနော်အဆင်မပြေတဲ့သူတွေကိုပတ်ပိုးပေးတာမျိုးတွေအချင်းချင်းအဲ့လိုမျိုးစစ်စစ်လုံးလုံးရှိဖို့ပွဲလန်းသဘင်လေးတွေလောက်တာမျိုးတွေတွေ့ရပါတယ်။ဒါပေမဲ့အခုဆိုရင်ဒါတွေကလည်းယုံနေလာပါတယ်။ချွတ်ချွတ်နေရာတွေမှာဆိုရင်ဗောနော်တိုက်ခန်းနေနေတဲ့ခါမှာကျမတို့ရဲ့ဘေးတိုက်ခန်းမှာနေနေတာဘယ်သူတွေနေနေလဲဆိုတာတော့မှမသိတဲ့အနေအထားတွေအများကြီးတွေ့လာပါတယ်။ဆိုတော့ကျမတို့လူမှုအတိုင်းဝိုင်းမှာဆိုရင်လည်းတယောက်နဲ့တယောက်အလံဝေးလာတာဝေးလာတာဗောနော်ကွာဟလာတာလေးတွေကိုလည်းတွေ့ရပါတယ်။
ပြင်ပလောကကိုတဆင့်တိုးပြီးကြည့်မယ်ဆိုရင်ပေါ့နော်ဥမာအဖြစ်ကျွန်တော်တို့ဘတ်ကားစီးတာနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်အရင်တော့ဆိုရင်ကျွန်တော်တို့ထိုင်ကုန်နေရာကိုတက်ကြီးရွယ်ဝတွေမတန်ဆွမ်းနေအမျိုးသမီးတွေကလေးတွေတွင်ပြေးပါတယ်အခုဆိုရင်ဒါတွေကလည်းကျွန်တော်တို့ဆိုင်းဘုတ်တင်တွေကိုပြောရတဲ့အထီကိုဖြစ်လာပါတယ်တယောက်ကိုတယောက်အဲ့လိုမျိုးပေါ့နော်နေရာပေးတာမျိုးမရှိဘဲနဲ့ချိုးချိုးနေရာတွေမှာဆိုရင်အားကောင်းပေါင်းတဲ့အမျိုးသားတွေကထိုင်ကုန်လှူတာမျိုးတွေတောင်တွေ့ရပါတယ်ဒါတွေအားလုံးကကျွန်တော်တို့ရဲ့ကိုစင်းစာစေရောင်းနေလာတယ်ဆိုတာကိုကြားတဲ့ဥမာလေးတွေပေါ့နော်ပြီးတော့လုတ်ခွင်မှာဆိုရင်လည်းအရှင်အထက်ဆိုင်ပို့ပြီးစိတ်ဖိစီးလာပါတယ်ကျွန်တော်တို့အထက်လူကြီးတွေကလောင်းငယ်သားတွေကိုမညာမတာခိုင်းတာမျိုးစိတ်ဖိစီးမှုတွေပေးတာမျိုးအဲ့တော့ဝန်ထမ်းတွေကအလုပ်ပြီးလို့အင်ပြန်သွားတဲ့အခါမှာမိသားစုကြားထဲမှာလည်းမိသားစုပျော်ရွှင်မှုတွေပေါ်မှာသွားပြီးဆူဆူဝါးထိခိုက်နေတာကိုလည်းတွေ့ရပါတယ်ဒါကြောင့်ကျွန်တော်တို့မသိလိုက်တဲ့အပြုံမှုအပြောအဆိုအလုပ်တွေကသူများတွေရဲ့ဘဝမှာကြီးကြီးမားမားကြီးသွားပြီးထိနိုင်နေဆိုတာကိုလည်းသိဖို့အတွက်လိုအပ်ပါတယ်တစင်းပို့ပြီးကြည့်မယ်ဆိုရင်တော့လူတိုင်းဝိုင်းမှာပေါ့နော်ကျွန်တော်တို့ခွဲခြားဆက်ဆံတာတွေနောက်တယောက်ကိုတယောက်အပြည့်မြင်တာတွေဒါတွေကလည်းကျွန်တော်တို့ပုံမှာအများကြီးဆိုးကျိုးတွေဖြစ်စေပါတယ်ကျွန်တော်တို့ကြားမှခွဲခြားဆက်ဆံတာတွေနောက်လူမျိုးရေးဘာသာရေးခွဲခြားဆက်ဆံတာတွေမလိုလားအဲ့ကျလူမှုရေးပြဿနာပဋိပက္ခတွေကိုဖြစ်စေပြီးတော့ကျွန်တော်တို့လူမှုတိုင်းဝိုင်းတစ်ခုလုံးပုံမှာဆိုးကျိုးတွေအများကြီးသွားပြီးဖြစ်စေပါတယ်ပြီးတော့ကျွန်တော်တို့ချင်းချင်းပေါ့နော်အထင်သေးတာမရှိအောင်နှိမ့်ချဆက်ဆံခြင်းမရှိပဲခွဲခြားဆက်ဆံခြင်းအနိုင်ကျင့်ခြင်းအပြစ်တင်ခြင်းဒါတွေမရှိပဲနဲ့တယောက်ကိုတယောက်နားလည်ပေးဖို့အတွက်ကိုချင်းစာစိတ်တွေမွေးဖို့အတွက်တကယ်ကိုအရေးကြီးပါတယ်အထူးသဖြင့်ကျွန်မတို့ရဲ့လူငယ်လေးတွေပေါ့နော်ကျွန်မတို့နိုင်ငံရဲ့တကယ်အနာဂတ်လေးတွေပါသူတို့တွေရဲ့စိတ်ထဲမှာဒေါသတွေမလုံမုံတိမှုတွေမရှိပဲတယောက်ကိုတယောက်နားလည်ဖို့အတွက်ကိုချင်းစာဖို့အတွက်ဒါတွေအားလုံးအရေးကြီးရဲ့ဆိုတော့ကျွန်မပြောချင်ပါတယ်ကျွန်မတို့အားလုံးတယောက်ကိုတယောက်တကယ်နားလည်ပေးနိုင်တယ်တကယ်ကိုကျွန်မတို့တယောက်ပေါ်တယောက်ကိုချင်းစာနိုင်တယ်ဆိုရင်သိကြပါတယ်ကျွန်မတို့နိုင်ငံငင်းငင်းချင်းချင်းအေးအေးချင်းချင်းနဲ့ကျမတို့ဖွံ့ဖြိုးရေးတွေအများကြီးလုပ်နိုင်ပါတယ်လို့ပြောရင်းနဲ့ပဲကျမရဲ့အဆွေနှွေတင်ပြချက်ကိုကျမနှိမ့်ပုံချုပ်ပါတယ်ရှင်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးခဲ့တာပါ VOA ကနေအခုအတန်လွှင့်နေတဲ့တနာ ਈ စာစီစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိအစဆုံးပြန်ပြီးနားဆင်နိုင်ပါတယ်တနင်္လာနေ့ညဘက်အစီအစဉ်အဆုံးမသတ်ခင်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်။အမေရိကန်ရဲ့လူမှုကြီးကြပ်ဆိုင်ရာဥပဒေကိုအခုသတင်းပတ်တွင်ကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုအောက်လွှတ်တော်မှာပြင်ဆင်နေကြခြင်းမှာပဲအထောက်အထားမပါပဲတိုင်းပြည်အတွင်းဝင်လာကြသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့တကွဲတပြားစီခွဲခြားထိန်းသိမ်းထားတဲ့ကိစ္စအပေါ်သမ္မတထရန့်မဆိုရကခုခံကာကွယ်နေရပါတယ်။ပပူအာနယူဂီနီနိုင်ငံတောင်ပိုင်း Highlands KIA မှာအကြမ်းဖက်စုဘူးမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တိုင်းပြည်အရေးပေါ်အခြေအနေကြီးညာလိုက်ရပါတယ်။ KIA မြို့တော်မန်ဒီမှာဒေါသထွက်နေကြတဲ့ဆန္ဒပြသူတွေကပြည်နယ်အုပ်ချုပ်ရေးမှူးဝီလျံပါဝီရဲ့အိမ်အပါအဝင်အဆောက်အဦအတော်များကိုမိရှုဖျက်ဆီးခဲ့ပြီးတော့ပစ္စည်းတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ကလူယူသွားခဲ့ကြတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်ရှရနာဘူဂန္နာဟာဒီကနေ့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမှုအတိုင်းအဝိုင်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းမွန်တော့ခရိုင်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်အထူးကိုယ်စားလှယ်မစ်ဘူဂန္နာဦးဆောင်တဲ့ကိုယ်စားလှယ်ဘက်ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့ AMP ရခိုင်အမျိုးသားပါတီခေါင်းဆောင်တွေလည်းတွေ့ဆုံခဲ့တယ်လို့ဆိုပါတယ်ကမ္ဘာဖလားဘောလုံးပွဲစဉ်တွေရဲ့9ရက်မြောက်နေ့အဖြစ်နဲ့ရုရှားနိုင်ငံမှာဒီကနေ့ဆက်လက်ကျင်းပနေတာမှာအုပ်စုကြီးကဘယ်လ်ဂျီယံအသင်းနဲ့ပနမအသင်းတို့အခုအတန်လွင့်နေတဲ့အချိန်မှာရှင်ပြန်နေကြတာမှာတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပဲရှိနေကြပါတယ်။အုပ်စုကြီးရဲ့နောက်ဆုံးပွဲစဉ်ဖြစ်တဲ့ဒီကနေ့ပွဲစဉ်ကိုတော့တူနီရှားနဲ့အင်္ဂလန်အသင်းတို့ရှင်ပြန်ကြမှာဖြစ်ပြီးမြန်မာစံတော်ချိန်ည12နာရီခွဲမှာစတင်မှာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voice Zone နဲ့ဖြစ်ပါတယ်။ဒီကနေ့ည VOE အစီအစဉ်တွေကိုလိုင်းတိုမီတာ2532 နဲ့လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.